Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်သံကနေစက်တင်ဘာ26ရက်စနေနေ့ည8:00မှာပါသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတို့မီတာ32.33နဲ့50တင်းနဲ့လိုင်းလိုက်မီတာ190လို့ပြင်VOA ရဲ့
အမေရိကန်သမ္မတဒေါင်းထရမ့်ဟာအေမီခွန်နီဘာရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့ဒီနေ့မှအစိုးတင်သွင်းလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးရူ့ဘေဒါဂင်းစ်ဘတ်နေရာမှာအစာထုတ်ဖို့အတွက်အယူခံတရားရုံးတရားသူကြီးဘာရက်ကိုအဆိုပြုဖို့ဒီနေ့ညနေ9:00မှာကြေည
လို့ပေါ်ပြနေပြီး VOA အနေနဲ့လည်းဒီသတင်းကိုအတိအမပြုထားပါဘူး။သမ္မတ်ထရမ့်ကတော့ပြီးခဲ့တဲ့ဘက်ကအသက်88နှစ်အရွယ်မှာခွဲလွန်သွားခဲ့တဲ့တရားသူကြီး Ginsburg နေရာမှာအစားထိုးဖို့အတွက်အမျိုးသမီးတရားသူကြီးကိုအဆိုပြုသွားမယ်လို့ကတိပြုထားပါတယ်။အခုလောလောဆယ်မှာတော့ဒီနေရာအတွက် Federal အယူခံတရားသူကြီး Barrett နဲ့နောက်ထပ်အယူခံတရားရုံးတရားသူကြီး Barbara Lagoa တို့ကရှေ့ကနေဦးဆောင်နေပါတယ်။သမ္မတ်ထရမ့်ကသူအစိုးရတက်လာကစားမှအဲ့ဒီနောက်စလုံးကိုဖက်ဒရယ်အယူခံတရားရုံးတရားသူကြီးတွေအဖြစ်နဲ့ခန့်ခဲ့တာပါ။ဒါမဲ့အမေရိကန်သမ္မတ်ရွေးကောက်ပွဲမတိုင်ခင်သမ္မတ်ထရမ့်ကတရားရုံးချုပ်တရားသူကြီးနေရာကိုသမယိုးကျဝါဒီတူကိုခန့်အနိုင်ဖို့လုပ်နေတာပါ။ဒီမိုကရက်တစ်ဘက်ကတော့ရွေးကောက်ပွဲအနိုင်ရှုံးကိုတည်ရပြီးတော့မှခန့်ဖို့ပြောနေချိန်မှာအထက်လက်တော်ရီပပ်ဘလစ်ကန်တွေကတော့ဒါကိုအတည်ပြုနိုင်ဖို့အတွက်အများဆုံးလှုံ့ဆော်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။American ပြည်အောင်စု Kentucky ပြည်နယ် Louisville မြို့မှာတော့ဆန္ဒပြတဲ့သူတွေဟာမနေ့တောက်ကြနေ့ကထပ်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ March လကရဲတပ်ဖွဲ့ကမွေးစီနေနေနဲ့ဝင်ရောက်စီးနှင်းမှုအတွင်းအရေးပေါ်စေဝန်နဲ့ Brianna Taylor တည်ဆုံခဲ့တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ထပ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ည9နာရီကျော်ရင်အပြင်မထွက်ရမိန့်ထုတ်ထားတာကိုချိုးဖောက်ခဲ့တဲ့အတွက်ဆန္ဒပြတဲ့သူ15ယောက်ကိုမနေ့တောက်ကြနေ့ကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့ကအစောပိုင်းမှာတော့ Brianna Taylor ရဲ့မိသားစုနဲ့သူတို့ရဲ့ရှေ့နေ Benjamin Crump တို့ကရဲတပ်ဖွဲ့ရဲ့ခန္ဓာကိုယ်မှာတပ်ဆင်ထားတဲ့ကင်မရာကနေရိုက်ထားတဲ့မှတ်တမ်းဗီဒီယိုတွေရဲတပ်ဖွဲ့ရဲ့အမှုတွဲမှတ်တမ်းဖိုင်တွေယူရီဖွဲ့ရဲ့အမှုစစ်ဆေးစီရင်ဆုံးဖြတ်ချက်မှတ်တမ်းတွေကိုထုတ်ပြန်ပေးဖို့ Kentucky ပြည်ထောင်ရှင်းနေချုပ်ကိုတောင်းဆိုခဲ့ကြပါတယ်။ယူရီဖွဲ့ရဲ့ဆုံးဖြတ်ချက်ဟာ American ကလူမှုအဖွဲ့အစည်းတွေကြားမှာရှိတဲ့လူမျိုးရေးခွဲခြားမှုရဲ့တာဒဂတ်တရက်ဖြစ်ပြီးဒါကကျွန်တော်တို့တခြားလုံးပြောနေတာတွေကိုမိမောင်းထုတ်ပြနေတာဖြစ်တယ်လို့ရှင်းနေခရော့ကပြောပါတယ်။ဒါပြင် Brianna Taylor ရဲ့မိခင် Damika Palmer ကလည်းရဲတပ်ဖွဲ့နဲ့ဥပဒေတွေဟာလူမဲတွေနဲ့အသားရောင်ရှိတဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့ထွက်လှုပ်ထားတာမဟုတ်ကြောင်းသူ့အနေနဲ့တရားစီရင်စနစ်ပေါ်မှာအယုံကြည်မရှိဘူးဆိုတာကိုဂျူရီခုံသမားကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကအတည်ပြုပေးလိုက်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။မြန်မာပါဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့ကပြည်ပနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ဖြီးရင်းရေးမှာဝင်ရောက်ဆွတ်ဖတ်တာတွေမလုပ်ကြဖို့ကုလသမဂ္ဂလူခွင့်ကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်ကျန်းဒေသအပါအဝင်တရုတ်နိုင်ငံရဲ့ဖြီးရင်းရေးကိုဝင်ရောက်ဆွတ်ဖတ်တာတွေအခြေအမြစ်မရှိဆွဆဲပြောဆိုနေတာတွေမလုပ်ကြဖို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗင်နီဇွဲလား၊မာဒါဂတ်စကာနဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေက45ချိန်မြောက်ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ
။ Peace and security are a sine qua non of sustainable development and enjoyment of human rights.Any legislation to safeguard national security is a sovereign right of the
United
States. ဒီ
ကိစ္စကမျိုးတိုးတက်လာဖို့အတွက်ငြင်းငြင်းရေးနဲ့လုံခြုံရေးကအခြေခံလိုအပ်ချက်ဖြစ်ပါတယ်။ဒါပြင်မျိုးသားလုံခြုံရေးကိုကာကွယ်ဖို့ဥပဒေကလွတ်လပ်တဲ့နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အနေနဲ့ငြင်းငြင်းသာယာပြီးတည်တည်ငြင်းငြင်းသာဟာသာရဖြစ်ဖြစ်နဲ့ပြည်ပဝင်ရောက်ဆက်ဖက်မှုကင်းတာကိုကျွန်တော်တို့အနေနဲ့မြင်တွေ့လိုပါတယ်။ဒါပြင်ရှင်ကျန်းဒေသမှာအထူးသဖြင့်ကျမ်းဖတ်ဝါဒနဲ့အစိုးရဝါဒကိုတံပြန်တဲ့ကျိုးပန်းမှုတွေနဲ့ပတ်သက်ပြီးအခြေခံအချက်တွေကိုလေးစားလိုက်နာဖို့သဆိုင်တဲ့ဘက်အားလုံးကိုတိုက်တွန်းလိုပါတယ်။ဒါကလူသားမျိုးနွယ်စုအတွက်ဘုံချင်းကြောင်းမှုဖြစ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်အန်ဆွန်ခါကစက်တဘာ25ရက်နေ့အစည်းအဝေးအတွင်းမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒါပြင်ရှင်ကျန်းရေးကိစ္စဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးတသက်တာဖြစ်တယ်လို့လည်းလာအိုနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကပြောပါတယ်။45ကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တဘာ14ရက်နေ့ကနေအောက်တိုဘာ6ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားငါးမွေးမြူရေးဌာနရဲ့တာဝန်ရှိသူတဦးတနက်နေ့ပြစ်သက်ခံလိုက်ရတဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့နိုင်ငံပူးရဲစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားဘက်ကဒီနေ့မှတောင်းဆိုလိုက်ပါတယ်။မ မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့လိုအပ်ရင်ဖူးတွဲစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဘက်ကတောင်းဆိုရဲလို့တောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်။တောင်ကိုရီးယားမျိုးသားလုံခြုံရေးအစည်းအဝေးကိုတောက်ချန်နေကပြုလုပ်ပြီးတဲ့နောက်အဲ့လိုပြောကြားလိုက်တာပါ။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံဘက်ကဖြေရှင်းချက်တွေမှာကွာဟမှုတွေရှိနေတာကြောင့်တောင်ကိုရီးယားဘက်ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါတယ်။နိုင်ငံခြားအရင်းပွားနေတဲ့ပင်လယ်ရေပိုင်နဲ့မြန်မာမှာဖြစ်ခဲ့တဲ့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဆာဆာပါပါတရားဝင်တောင်းပန်ခဲ့ပါတယ်။တောင်ကိုရီးယားရဲ့အဓိကတိုက်ခိုက်နိုင်ငံရေးပါတီကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာအမှန်တကယ်တောင်းပန်တာမဟုတ်ကြောင်းတောင်ကိုရီးယားအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံးနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ကိုတင်သွင်းတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့စနေနေ့ညပဲထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွာညိုပါ။အစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတဝန်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးသူ2,000ကျော်တဲ့အထိများလာနိုင်ပွဲရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာ Mike Ryan ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုအမြင့်ဖြန့်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာလိုက်နာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုရေအတွက်စပွားတိုးလာပွဲရှိကြောင်းသူကပြောတာပါဥရောပနိုင်ငံတွေဘက်မှကူးစက်နှုန်းအစ်တဖန်မြင့်လာနေတာကြောင့်သူကအခုလိုအရေးတကြီးသတိပေးလိုက်တာဖြစ်ပါတယ်Dutch ဝန်ကြီးချုပ်ကလည်းနေ့စဉ်3000နီးပါးကူးစက်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောသလိုချက်သမရနိုင်ငံမှာလည်းရှေ့သတင်းဘက်ကစပြီးကန့်သက်ပိတ်ဆို့မှုအသစ်တွေပြန်စမယ်လို့ပြောပါတယ်စပိန်ကျန်းမာရေးဝန်ကြီးကလည်းမြို့တော် Madrid တစ်မြို့လုံးနဲ့မြို့သူမြို့သား3,300ကျော်ကိုအသွားအလာကန့်သက်ထားလိုတဲ့အကြောင်းတောက်ကြနေကပြောပါတယ်ဥရောပဘက်မှာအခုလိုကန့်သက်ထိန်းချုပ်မှုတွေပြန်စနေတဲ့အချိန်အမေရိကန်ပြည်နယ်တို့မှာတော့အဆင့်3အဖြစ်ကန့်သက်ပိတ်ဆို့မှုတွေပြန်ဖြေလျှော့ဖို့တောက်ကြနေကကြေညာပါတယ်။ဖလော်ရီဒါပြည်နယ်မှာကန့်သက်ဖြေလျှော့မှုအဆင့်3မှာအတိုင်းအတာနဲ့ကန့်သက်ချက်တွေ၊အရက်ဆိုင်တွေ၊ကပွဲရုံတွေနဲ့စားတောက်ဆိုင်တွေပါဝင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကကြေညာပါတယ်။တစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1,000နဲ့ကူးစက်ခံရသူ32,000ဆန်ခွဲရှိထားပြီးဖြစ်ကြောင်းဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စီးရင်တွေအရဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ8000ခွဲကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလထဲမှာပိုကူးစက်သူရေအတွက်ရောကြလာနေပါတယ်။စက်တင်ဘာလ16ရက်နေ့ကအထိနေ့စဉ်ကူးစက်မှု9,800ကျော်ရှိခဲ့ပေမယ့်လွန်ခဲ့တဲ့သတင်းပတ်မှာပိုကူးစက်သူရေအတွက်ဟာ9,000ဝန်းကျင်အထိလျော့နေလာခဲ့တာပါ။ဒီကပေးစချိန်ကလေးကဘီဟာပြည်နယ်မှာပထမဆုံးလွှတ်တော်ရွေးကောက်ပွဲကျင်းပဖို့လူချင်းခက်ခွာခွာနေကြဖို့ကန့်သက်စည်းကမ်းတွေနဲ့အတူအောက်တိုဘာလကုန်ပိုင်းမှာ3ရက်သတ်မှတ်ချိန်တွင်မဲဆန္ဒရှင် 82,000 တန်နီးပါးမဲပေးကြရမှာပါဖိလစ်ပိုင်မှာတော့ကျမရေးဝင်ကြီးဌာနကထုတ်ပြန်တဲ့စီးရင်တွေအရပြီးခဲ့တဲ့စနေနေ့ကကူးစက်ခံရသူ3,000နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံရသူ3,000အထိမြင့်တက်သွားခဲ့ပြီးအရှိတောင်အာရှမှာအမြင့်ဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်။စီးပွားရေးထိခိုက်မှုတွေကြောင့်ကန့်သက်စည်းမျဉ်းတွေကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်အခုလိုမြင့်တက်သွားတာလည်းဖြစ်ပါတယ်။ကူးစက်မှုတွေဟာထိန်းချုပ်လို့မရနိုင်တဲ့အခြေအနေမှာရှိနေကြောင်းဝေဖန်ပြောဆိုနေကြပါတယ်။တောင်ကိုရီးယားမှာ၄ရက်အတွင်းနေ့စဉ်လူ100ကူးစက်ခံနေရတာကနေပထမဆုံးအချိန်61ယောက်ပဲကူးစက်ပါတော့တယ်။ကိုရီးယားယောဂကူးစက်မှုကာကွယ်ထိန်းချုပ်ရေးဌာနရဲ့ထုတ်ပြန်ချက်အရစနေနေ့အထိသေဆုံးသူ399ယောက်ပါဝင်စုစုပေါင်းကူးစက်ခံရသူ23,516ယောက်ရှိပါတယ်။ကူးစက်မှုအသစ်41ယောက်ဟာလူဦးရေအရန်ထူထပ်တဲ့ဆုံးမျိုးတော်မှာဖြစ်ပြီးဖျားကြောင်တွေစားတောက်ဆိုင်တွေတက်ကြီးရွယ်ဟိုဂေဟာတွေနဲ့ကြောင်တွေမှာကူးစက်ခဲ့တာပါအင်ဒိုနီးရှားမှာတော့စနေနေ့မှာကူးစက်ခံရသူအသစ်4,500နီးပါးရှိပြီးစုစုပေါင်း23,000ကျော်ဖြစ်လာသလိုသေဆုံးသူစုစုပေါင်း1,308ယောက်ရှိတဲ့အကြောင်းပြန်လည်ကျန်းမာလာသူကတော့2,000နီးပါးရှိတယ်လို့လည်းဖော်ပြထားပါတယ် ကရင်ပြည်နယ်ဖအံမြို့နယ်ဘက်မှာမဲဆော်စီယုံပွဲတစ်ခုပြီးတဲ့နောက်ကိုဗစ်ရောဂါကူးစက်မှုတန်တရားနဲ့တီးခြားခွဲဆောင်ကြည့်စစ်ဆေးခံခဲ့ရတဲ့ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ကကိုယ်စားလှယ်လောင်း၃ဦးမှာရောဂါပိုးမတွေ့ရတဲ့အကြောင်းအဲ့ဒီထက်ကကိုယ်စားလှယ်လောင်း၃ဦးဖြစ်သူနန်းစေးဝါက VOA ကိုပြောပါတယ်
အခုကျွန်တော်တို့ပြင်နေရတာပေါ့နော်။ဒီကား၄၈ခုနဲ့ကျွန်တော်တို့ကိုယ်ဆိုင်လောင်းသုံးဦးပေါ့။ကက်ကတိုရဲ့ကြောက်စိမ့်ဆိုတဲ့အဆောင်လေ။အဲ့ဒီမှာကိုယ်ခန်းထဲမှာကိုယ်နေတယ်ပေါ့နော်။ကျွန်တော်တို့၃ယောက်ကိုတော့ဖြစ်ပြီးသွားပြီ။နှစ်တည်းပေါ့နော်။
ဖအံမြို့နယ်တွင်ကကြေးရတစ်ခုမှာပြီးခဲ့တဲ့သတင်းပတ်ကောင်ကလုတ်တဲ့မဲဆွယ်စီယုံပွဲကိုတက်ခဲ့တဲ့ဒေသခံရွာသားတဦးကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းတီးပြပြီးတဲ့နောက်မဲဆွယ်ပွဲလုတ်ခဲ့တဲ့ကိုစလဲလောင်း၃ဦးနဲ့တူလာတက်တဲ့တခြားလူအယောက်50လောက်ကိုတီးကြခွဲထားပြီးစောင့်ကြည့်တာပါဒေသခံတွေရဲ့ဓာတ်ခွဲစစ်ဆေးမှုရလဒ်တွေကိုတော့မသိရသေးပါဘူးနိုဝင်ဘာလ၈ရက်နေ့ကကျင်းပမဲ့ရွေးကောက်ပွဲမှာ KNDP ပါတီကကိုယ်စားလှယ်လောင်း30လောက်ဟာကရင်ပြည်နယ်မှာတန်တောင်ကြီးမြို့နယ်ကလွဲလို့ကြံ6မြို့နယ်မှာရှင်ပြိုင်မှုအစီအစဉ်ထားတယ်လို့ပြောပါတယ်ရှင်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်တက်လာခဲ့တဲ့ကာလအတွင်းနိုင်ငံတွင်းမှာဗီဇာပုံစံအသီးသီးနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေကိုစက်တင်ဘာလ26ရက်နေ့ဒီကနေ့နောက်ဆုံးထားပြီးဗီဇာတက်တန်တိုးဖို့ထိုင်းနိုင်ငံကကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကလည်းမြန်မာနိုင်ငံသားတွေကိုထပ်ဆင့်သတိပေးနှိုးဆော်ခဲ့ပါတယ်။ကိုဗစ်ကူးစက်မှုကာလအတွင်းဗီဇာတက်တန်ကုန်သူတွေတက်တန်တိုးစရာမလိုပဲထိုင်းနိုင်ငံမှာဆက်ပြီးနေခွင့်ပြုခဲ့တာကနေအခုတော့ကိုဗစ်ကူးစက်မှုငြိမ်သွားပြီဖြစ်တာကြောင့်လုပ်ငန်းတွေအလုံးတရဝင်းပြန်လည်ပတ်ဖို့ထိုင်းနိုင်ငံကလှုပ်တာဖြစ်မယ်လို့မြန်မာရွှေ့ပြောင်းလှုပ်သားအရေးအဓိကလှုပ်ဆောင်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း MRC ရုံးတာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်
ကိုရောလည်းငြိမ်ပါပြီ။ဘာရလဲဆိုတော့ time မကူးစက်မှုတော့မရှိဘူး။ပြီးတော့ဒီနောက်လည်းမရှိတော့ငြိမ်နေလားရှိဖြစ်ပါပြီ။ဆိုတော့အဲ့ဒါကိုစီးသွားလုပ်ငန်းတွေကြောင့်ဖွဲ့ဖို့စီးပွားရေးတန်တဲ့တန်ဖို့ပြသဖြစ်နေတဲ့ကျိုးဆိုးရရုပ်တွေကဖွဲ့ယူဖွဲ့တဲ့တားလူတွေပါပြီးတော့အဲ့ဒါကိုအသက်တန်းရရနောက်ဆုံးနေတဲ့တိုးပေးဖို့နော်လူတွေပေါ့ပေါ့နဲ့တကွလက်တွေ့လုပ်ဆောင်တော့မှာဒါပြီးတော့တို့ကအဲ့ဒါကိုစမှန်းတော့မှာပေါ့ကြာအဲ့လိုမျိုး
ထိုင်းနိုင်ငံတွင်ကိုဗစ်ရောဂါအခြေအနေငြိမ်သက်သွားပြီမဲ့အိန္ဒိယမြန်မာနိုင်ငံမှာကိုဗစ်ဒုတိယလှိုင်းနဲ့ကြုံနေရတာကြောင့်နှစ်နိုင်ငံနယ်စပ်အဝင်ထွက်တွေကိုထိုင်းတာဝန်ရှိသူတွေဘက်ကအထူးတင်းကျပ်ထားပါတယ်။ဒါကြောင့်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးလည်းထိခိုက်နေပါတယ်ရှင်။အခုဆက်ပြီးမြန်မာပြည်တွင်းကကိုဗစ်ဗိုင်းရပ်စ်ကူးစက်မှုအခြေအနေဆိုင်ရာသတင်းလွှမ်းတဲ့အတူစနစ်နေ့ညစကားဝိုင်းစီစဉ်တွေကိုဆက်တိုက်နားဆင်ကြရပါတော့မယ်ရှင်
။ဟုတ်ကဲ့ကျမဆုမမမြန်မာနိုင်ငံတွင်းမှာရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာကိုဗစ် -19 ရောဂါပိုးတွေ့ရှိလာနေတဲ့အတွက်တန်ဃာတော်တွေသတင်းသုံးနေထိုင်ရာကျောင်းတိုက်တွေမှာဒီကူးစက်မြန်ကပ်ရောဂါဆက်မပြတ်ပွားရအောင်သာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။စက်တင်ဘာလ26ရက်နေ့မနက်ခင်းထုတ်ပြန်ချက်အရနိုင်ငံတော်ဝန်မှာတော့ COVID-19 ရောဂါကူးစက်သူက 9,100 ကျော်ရှိနေပြီးသေဆုံးသူက 184 ဦးထိရှိသွားပြီဖြစ်ပါတယ်။ဒီလိုထောင်ချီတဲ့ကူးစက်မှုတွေထဲမှာဒီရပိုင်းပြည်မှာကိုရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာပိုးကူးထားတယ်လို့စစ်ဆေးတွေ့ရှိလာတဲ့အတွက်ဒီကူးစက်မြန်ကပ်ရောဂါတန်ဃာတော်တွေရဲ့ကျောင်းတိုက်စာတင်တိုက်တွေမှာဆက်မပြတ်ပွားရအောင်ဝီနီတော်တွေနဲ့အညီကာကွယ်ထိန်းချုပ်နိုင်ရေးသာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုက VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ
်ဒီစာတင်တိုက်တွေတဲ့ပေါ့နော်ကျွန်တော်တို့ဒီနေ့သာသနာရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတဲ့အခါကျရင်စာတင်တိုက်တွေနဲ့ specific တင်နိုင်တယ်ပေါ့နော်ဒီ guideline ကိုလည်းကျွန်တော်တို့ပြုစုရဲရှိပါတယ်အကြံကျွန်တော်တို့ထုတ်ပြန်ပြီးပါမယ်အဲတော့အဓိကတော့စာတင်တိုက်တွေမှာလည်းပေါ့နော်စာတင်တိုက်ကတဘောတရားစာတင်သားရဲ့တဘောတရားအရာပေါ့နော်အရာဝင်တဲ့အချိန်မှာလည်းဒါထုပြီးတော့အရာတဘောရှိရဲအာရုံစားတဲ့အချိန်မိစားတဲ့အချိန်တရားထိုင်တဲ့အချိန်စာတင်တဲ့အချိန်စာရင်တဲ့အချိန်ပေါ့နော်ဒါတွေကလည်းဝီနီတော်နဲ့ညီနီကကဆောင်ရွက်ရတဲ့ဟာတွေရှိရပေါ့နော် ပတ်ချထားရဆိုရလဲစောစားခဲ့အချိန်မှာဒီရွတ်ဖက်ရတယ်လည်းရှိရပေါ့နော်ဒါတွေကလည်းစကားပြောရတယ်လို့ဖြစ်နေတဲ့အခါပိုးရှိတဲ့ကိုယ်တော်ကနေပြောတာပိုးမရှိတဲ့ကိုယ်တော်တွေလည်းဒါကူးဆက်သွားနိုင်တယ်ပေါ့နော်ဥပမာကြောင်းတိုက်ဆိုရင်လည်းဒီကြောင်းဆောင်တစ်ခုကနေကျင်းထွက်တယ်ဆိုရတဲ့ဒါ mask ကိုဆေးကြတက်စင်မှုအများဆုံးပစ္စည်းတွေခြင်တွေပြီးနေတာလက်ကို second 20ကြာဆက်ပြနေရေတုံးမှုတက်တက်စင်ဆေးအတုံးပြူပြီးဆေးဖို့ပေါ့နော်ဒီနေထားရတဲ့ဒါကျွန်တော်တို့စဉ်းစားပြီးတဲ့အခါကျတော့တက်နိုင်တယ်ဝီနည်းတော်နဲ့လည်းညွှန်းမယ်ပေါ့နော်ဒါ guideline ဖြစ်အောင်ကျွန်တော်တို့တာနာရေးဝန်ကြီးဌာနနဲ့ညီနိုင်ဆောင်ရွက်နေရှိပါတယ
်အခုလို COVID-19 ရောဂါကူးစက်မှုနှင်းစင်လို့ရာနဲ့ချီစစ်ဆေးတွေ့ရှိနေရချိန်မှာလူအများပြအစုလိုက်ပြုံလိုက်နေထိုင်နေရတဲ့နေရာတွေမှာယောဂါပိုကူးစက်မှုမရှိအောင်အထူးသတိထားကြိုတင်ကာကွယ်ရမယ့်အခြေရောက်နေပြီလို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းသတိပေးပါတယ
်စစ်တာများလို့ပိုးတွေ့တာများတာအဲပိုးရှိတဲ့လူတွေကအခုပိုများလာတယ်လို့ယူဆတယ်ပေါ့နော်ကျွန် community နော်ဒီလူလူတွေမှာဒီပိုးကပြန့်နှံ့နေတယ်ဆိုပြီးတော့ကျော်နိုင်တယ်အဲ့တော့ဒီလူများနဲ့နေထိုင်တဲ့နေရာတွေကပိုပြီးတော့ green side ကိုလိုရဲပေါ့အဲ့တော့သူတို့စီမှာဆရာအဓိကတွေ့တာတော့ဒီလိုစားတောက်တဲ့နေရာကအဓိကကူးဆက်တယ်လို့မြင်နေပေါ့နော်အဲ့တော့သူတို့ guideline ဆွဲမဲ့ဆိုရင်ဥပမာဒီထောင်လိုမျိုးနေရာမျိုးပေါ့နော်ခေါ်တာပေါ့နော်မျိုးသားဆောင်မျိုးတီးတီးဆောင်တွေအေးရတွေထားတဲ့နေရာတွေကဘယ်လိုဝေးသလဲကြံတဲ့အချိန်ဒီမှာနေထိုင်တဲ့နေရာတွေမှာတော့ဘယ်မောက်လုံးမောက်ရှိရမယ်လင်းရဝင်ရမယ်လေဝင်လေထွက်ကောင်းရမယ်ဆရာမတရားအနည်းဆုံး6ပေကွာပြီးတော့နေထိုင်ဖို့ရဲ့အိပ်ဆက်ဖို့ရဲ့ကိုဒါလေးတွေလုပ်ဖို့လိုမယ်နောက်တစ်ခုကစားတောက်တဲ့အချိန်ပေါ့ဆရာမတရားမိကတ်နေနေဆိုရင်ပို့ပြီးတော့ကူးဆက်နိုင်တဲ့အခွင့်အရေးပိုများတယ်ပေါ့ဆိုတော့ကျွန်တော်ထင်တာ guideline မှာတော့လိုပဲနေထိုင်တာရဲ့အိပ်သက်တာရဲ့စားတောက်တဲ့အခါမှာမကူးဆက်အောင်ဒါမျိုးလေးတွေကိုဦးစားပေးပြီးတော့တင်းတင်းကြပ်မြန်လောက်တာတော့လူတွေအများကြီးရောဂါခံစားရတာတွေကိုကာကွယ်နိုင်တယ်လို့ထင်တာပါ
အခုဆိုရင်ပြည်ရင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်ကြိုတင်ကာကွယ်တဲ့အနေနဲ့မန္တလေးတိုင်းမွန်ပြည်နယ် AR တိုင်းနဲ့ပဲခူးတိုင်းကမြို့နယ်တချို့ကပြည်သူတွေနေအိမ်တွေမှာပဲနေဖို့ညွှန်ကြားချက်ထုတ်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်
တိုင်းနဲ့ပြည်နယ်အားလုံးကနေပြီးတော့မြို့နယ်ပေါ့330ကနေပြီးတော့ကျွန်တော်တို့ဒီတက်လာတဲ့ data တွေကိုကျွန်တော်ကဒါအချိန်နဲ့အမျှပေါ့နော်ဒါကို analyze လုပ်ရရရှိတယ်ပေါ့နော်ချို့နေရာတွေမှာဒါချစ်ပွားမှုတွေဒါကြားကြားလာတယ်ကျေးတွေ့ရှိရတယ်ပေါ့နော်အဲ့လိုနေရာမျိုးတွေကြတော့ဆက်သွယ်ရေးတန်းကြောင်းအရာရှေ့လျှောက်လဲတာတက်လာနိုင်နေရာရှိရတဲ့နေရာတွေပေါ့နော်အဲ့လိုနေရာတွေမှာဒါကျွန်တော်တို့ကကြိုတင်ပြီးတော့ပေါ့နော်အများကြီးမဖြစ်ခင်ဖူးငုံလေးဖူးလာတဲ့ဘဝမှာပဲခြေပလိုက်တဲ့ပုံမျိုးပေါ့နော်အဲဒါမှမဟုတ်ကျွန်တော်တို့အဲ့လိုနေရာတွေကိုဒါကျေဟုံနေတယ်တူချက်ကြီးညာနေဖြစ်ပါတယ
်အခုလက်ရှိပြပခီးသွွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ထူးတင့်မှုမရှိတဲ့သူတွေမှာပါပြည်ရင်းကူးစက်မှု local transmission ဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒီလိုဆက်မပြတ်ပွားရအောင်ပြည်သူတွေအိမ်ထဲမှာပဲနေကြဖို့စီနီယာစီကန်းတွေထပ်တိုးလှုပ်ဆောင်နေချိန်နဲ့တပြိုင်နက်တည်းမှာပဲပြပခီးသွွားတွေကနေကူးစက်မှုမဝင်ရောက်လာနိုင်အောင်လဲနိုင်ငံတကာလေကြောင်းလိုင်းတွေကိုယာယီပိတ်ပင်တဲ့ကန့်သတ်ကာလကို October 31ရက်နေ့အထိထပ်မံသက်တမ်းတိုးမြင့်လိုက်ကြောင်းပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဘက်ကလည်းမနေ့တုန်းကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ရှင်ကျမစုမမ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေနဲ့အင်တာနက်ဆက်သွယ်မှုကန့်တတ်ထားတာတွေအဆုံးသတ်ရေးမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်3ဖမ်းဆီးခံရတဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်3ဖြစ်တဲ့ကိုစိုးလနိုင်ကိုကျော်တီးရရဲကျော်နဲ့ကိုရဲအောင်တို့ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာကြုံတွေ့နေရတဲ့အကျက်တဲတွေအဆုံးသက်ရေးတောင်းဆိုဆန္ဒပြခဲ့တဲ့အတွက်ဖမ်းဆီးခံရတာပါအဖမ်းမခံရခင်မန္တလေးဈေးကျွနိုင်စီရှိမှာတောက်ကြနေအစောပိုင်းမှာဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့ဆန္ဒပြသူတူဖြစ်တဲ့ကိုစိုးလနိုင်ကအခုလိုရှင်းပြပါတယ်
ကံဒီနဲ့ချင်းမြင်းနဲ့ကိုင်းရနာဒေတာတွေမှာဖက်စစ်စက်ရဲ့လူမဆန်တဲ့လောက်ရတဲ့ကိုပြည်သူလူထုသိအောင်ချပြတာဖြစ်တယ်။ဆိုတော့ကြောင်းသားတွေကိုတမကရဲဘော်တွေကိုမတရားဖမ်းဆီးထောင်ချတယ်။အမကမရတဲ့ပုံမာတွေနဲ့တရားစွဲတယ်။ ဆိုတော့ကကျွန်တော်တို့တမကရဲဘော်တွေကိုဖမ်းဆီးထောင်ချုံနဲ့ဒီကြွေးကြော်တန်တွေကရက်သွားမှာမဟုတ်ဘူးလှုပ်ရှားမှုတွေကဆက်လက်ရှိနေအောင်မယ်လို့ကျွန်တော်တို့ကပြသခြင်းဖြစ်တယ်တခါပြည်သူလူထုနဲ့အသားနဲ့ရက်တည်တယ်ဆိုတော့လေကျွန်တော်တို့ကပြသခြင်းဖြစ်တယ်
ရခိုင်မြင်းလေးကပြိပကတွေအဆုံးသက်ရေးတောင်းဆိုလှုပ်ရှားကြတဲ့လူငယ်တွေဖမ်းဆီးအရေးယူမှုတွေကြုံနေရချိန်မှာပဲအခုလိုနောက်ထပ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြတာပါဆန္ဒပြလှုပ်ရှားမှုမှာပါဝင်ခဲ့သူနောက်တူးဖြစ်တဲ့ကိုကျော်တီဟရဲကျော်ကတော့ဖမ်းဆီးအရေးယူမှုတွေရှိပေမဲ့ဆက်လက်လှုပ်ရှားသွားမှာဖြစ်ကြောင်းပြောပါတယ်
စစ်စစ်ကြီးလှုပ်ရှားမှုပြီးတော့နောက်ရှိပေါ်တို့ချက်တန်းရေးလှုပ်ရှားမှုတွေမှာဘက်သာကြောင်းသားတွေကအပြင်အဲ့လမ်းကြောင်းတွေပြင်ပယ်သွားမှာမဟုတ်ပါဘူးကျွန်တော်တို့ပြီးနေနေလေကျွန်တော်တို့ဘလောက်ပဲပြီးနေပြီးနေကျွန်တော်တို့ဘလောက်ပဲဗဒရားပုံမှန်နဲ့ဖန်စီကြဖန်စီတာကျွန်တော်တို့ရဲ့ဘက်သာကြောင်းသားတွေဟာကျွန်တော်တို့ဒီဟိုစစ်စစ်ကြီးလှုပ်ရှားမှုပို့ပြီးတော့ဖန်စစ်စစ်တဲ့လူတန်တဲ့ကျွန်တော်လှုပ်ရဲ့တိတ်ကိုကျွန်တော်တက်ွက်တော့မှာဖြစ်တယ်လှုပ်ရှားမှုတွေလည်းစတိုင်လှုပ်တော့မှာဖြစ်တယ်
ပန်းကြံသူ၃ဟာဒီလအစောပိုင်းကလည်းအလားတူမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့အတွက်ငင်းငင်းသာစုဝေးခွင့်နဲ့စီတန်းလက်လေခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့ဖမ်းဝမ်းထုတ်ခံထားသူတွေဖြစ်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုနဲ့ပတ်သက်လို့လည်းမန္တလေးတိုင်းချင်းတာဆန်မြို့နယ်အမှတ်6စကမ်းမှုကအခုလိုပြောပါတယ်။
ကျွန်တော်ငယ်စီ19မှာသူတင်ဆက်ပေးဖြစ်နေပါတယ်။ဆက်ပြေကကျော်ရေခဲကချားစတဲ့နေမှာလည်း9ငါးကားကြီးထားလို့ပြန်လာတော့နော်။ကျွန်တော်ဘူးကိုတော်ဒီရနေပြီးသူကတော့ဘူးမရဆရာကိုတော့ပေါ်ပါတယ်။
ချိုင်းသာတဲ့မြို့နယ်မှာစက်တင်ဘာ10ရက်နေ့ကဆန္ဒပြလှုပ်ရှားခဲ့တဲ့ကိုမျိုးချစ်စိုးကတော့ဒီဘက်ထဲမှာပဲငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလတ်ချမှတ်ခဲ့တာပါ။ရခိုင်ပြည်နယ်စိုးအဖွဲ့ရုံးရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ចောင်းသားတမကအဖွဲ့ဝင်3ကိုလည်းငိမ့်စုစီပုံမှန်19နဲ့ဒီဘက်ထဲမှာပဲတရားစွဲဆိုထားပါတယ်ခင်ဗျာ။ကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟိဝန်တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရပါ။ဒီတစ်ပတ်မှာတော့အစိုးရကပေးတဲ့ COVID ထောက်ပံ့ခြင်းတွေကိုသူတို့အပြေအဝမရကြဘူးလို့ပြည်ကြီးများကပြည်သူတွေကစွပ်စွဲနေကြပါတယ်။
ဟိုလာပြီးတဲ့ခါကျတပေါင်းလာပြီးလက်မထိုးခိုင်းတဲ့ခါကျတော့ဒီနာမည်တွေပါလေးရေးပြီးမှလေလက်မထိုးခိုင်းနဲ့လျှောက်လာလက်မထိုးခိုင်းတဲ့ခါအပေါ်မှာကြီးလိုက်တယ်ကြီးလိုက်တဲ့ခါကျတော့နှာခေါင်းကြီးကတော့ဟုတ်တယ်တွေးလိုက်တယ်ဒါမဲ့လာပြီးရတော့တပေါင်းပဲပြရဟုတ်တယ
်ဟဲ့မူးတွေနဲ့လေအခင်းနဲ့လူတွေအေးအပိုင်ရှိတဲ့လူတွေကြတော့နော်ခုလည်းမင်းကြီးအဲ့ဒါဆိုအပေါ်ရတယ
်မြကြီးနာမျိုးငယ်ကဂျောအီးအီးဖြူကအစိုးရကထောက်ပံ့ပေးမှုတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံတွေကိုပြောပြခဲ့ရပါဒီဆောင်မအပြည့်စုံကိုမြကျင်းသားသတင်းချန်နယ်ကဒရင်းသောအစတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။နိုင်ငံတကာကိုဗစ် -19 ပြန့်ပွားလာမှုတွေနဲ့အတူပြည်သူတွေရဲ့ဝင်ွေတွေလည်းထိခိုက်ရပါတယ်။တုံ့ပြန်မှုအနေနဲ့နိုင်ငံလုံးကပုံမှန်ဝင်ွေမရှိတဲ့အခြေခံလူဒန်းစားပြည်သူတွေအတွက်အစိုးရကထောက်ပံ့ကြေးတွေပေးခဲ့ပါတယ်။ကချင်ပြည်နယ်မှာဆွေရကထောက်ပံ့ကြေးပေးနေရလေးချိန်ရှိနေပါပြီပထမအချိန်မှာတော့ငွေကျပ်1000ခွဲနဲ့ညီမျှတဲ့စံစီစားစတဲ့အခြေခံစားတောက်ကုန်ဖြစ်စည်းတွေဒုတိယအချိန်မှာတော့ငွေကျပ်1000ခွဲမတရားအချိန်နဲ့ဆုတ်ခအချိန်မှာတော့ငွေကျပ်1000စီပေးခဲ့တာပါဒေါ်အီးဖြူကဆွေရရဲ့အထောက်ပံ့တွေကိုရရှိသူတယောက်ပါသူမကစက်ပေါင်ချမ်းမနေထိုင်သူဖြစ်ပြီးမတားတုတ်ထူရောင်းနေသူဖြစ်ပါတယ်သူမကသူရတဲ့နဲ့အစိုးရထောက်ပံ့ပေးတဲ့ငွေကျပ်1000စီရမယ့်အထက်မှငွေကျပ်1000စီနဲ့၄ချိန်ရရှိထားသူဖြစ်ပါတယ်။ဒါပေမဲ့အုပ်ချုပ်ရေးမှူးကတော့သူမငွေကျပ်1000ရရှိပြီးဖြစ်တဲ့ဆိုပြီးလက်မှတ်ရေးထိုးခိုင်းပါတယ်။တရက်ကွက်တင်းနေတော့ဇာနီအောင်ကလည်
းငွေရမရဘူး။အဲ့ဆံမရတဲ့စရင်းလာတော့တော့။ငွေအိပ်ပဲတောက်တဲ့ချင်လို့လက်မှတ်ပေးတယ်ကိုယ်။အင်းငါရေကူပစာအင်းငါရေမသေးဘူးတဲ့အင်းတိုင်းနေနေပြည့်နေတယ်အင်းငါရေမပါဘူးလို့
လေကုန်းရက်ွက်နေတော့ဝင်းကြီးကလည်
းတန်ရာကြီးကိုတူးမရှိတူးရှိရကြီးတန်ရာလုံးဘူးမှမရအောင်အန်ဒီလည်းဘယ်မှသွားလာမှာမဟုတ်တဲ့တနေ့ကမနဲ့ခင်းစည်းသွားတာတော့ပဲရှိတယ်လိုင်းတွေ့မှာပေါ့တရားမရှိတရားရှိရှိတယ်ကြီးဘယ်သူမှဘယ်မှမသွားလာ
သူမတို့ရက်ွက်မှာနေနေမိုးတွေအနေနဲ့ဆင်းလာကောက်တာမရှိတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့သူမကဆိုပါတယ်။အစိုးရကအခြေခံလူဒန်းစားတွေကိုပေးဝေမှုတွေနဲ့ပတ်သက်ပြီးပြဿနာရှိတာမြစ်နှာမြို့နယ်တစ်ခုအတိမဟုတ်ပါဘူး။နိုင်ငံတော်မှဖြစ်ပွားနေတာပါ။တချို့အတိုင်းတွေမှာအုပ်ချုပ်ရေးမှုတွေထောက်ပံ့ငွေမရတဲ့အတွက်အုပ်ချုပ်ရေးမှုတွေတိုင်ကြားထားတာတွေရှိသလိုတချို့အတိုင်းနယ်ပြည်နယ်တွေမှာလည်းလက်စားတာတွေရှိတဲ့အတွက်တာဝန်ကရပ်ဆိုင်းတာတွေတွေ့ရှိရပါတယ်။ အစိုးရကတနိုင်ငံလုံးမှာရှိတဲ့ဝင်ငွေနေတဲ့မိသားစုတွေအတွက်ထောက်ပံ့ငွေကျပ်400.85ဘီလီယံထောက်ပံ့ထားတယ်လို့ကိုဗစ် -19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးကပြောကြားပါတယ်မြန်မာမျိုးနယ်မှာ28ရက်ွက်ရှိပြီးအခုလိုဖြန့်ဝေမှုတွေမှာအတန်ကြေကြေလောင်လောင်နဲ့ပြဿနာရှိနေတာဂျပန်ချန်ရမ်ဘိုမြူတစ်ကြီးစီတာဘရူလေကုံးငွေကြော်ဆမ်ပြစတဲ့6ရက်ွက်ရှိပါတယ်အဲ့ဒီရက်ွက်တွေဟာ၄ချိန်ပေးတဲ့အထဲမှာတချို့ကလည်းပထမအချိန်ရရှိပြီးနောက်တစ်ချိန်ရရှိတာတွေမရှိသလိုတချို့ကလည်းပထမအချိန်မရရှိဘဲနောက်အချိန်မှာရရှိတာတွေလည်းရှိပါတယ်တချို့ကလည်းအစိုးရကကြေညာထားတဲ့ပမာဏမဟုတ်ဘဲညော့နေပြီးရရှိတာတွေလည်းရှိပါတယ်ဂျပန်ထံအုပ်ချုပ်ရေးမှူး UIC ရီကန်က
ရိုင်းမှုတို့ဆိုင်အဲရသူတို့ကခွဲပြီးပြန်လာဒါပေမဲ့သူတို့စိန်မှုရိုင်းမှုကမထူပါဘူးယာ
စိန်မှုစိန်မှုတွေကစိန်မပါတဲ့သူတွေတက်လဲမြပြီးပေးရအောင်ဆိုပြီးမှအဲ့ဒီပုံစံအတိုင်းပေးလိုက်တာ2000ရတဲ့သူက1000ရတာပေါ့ပထမကတော့အစိုးရကမရှိတဲ့သူကိုကောက်ခိုင်းတယ်တကယ်မရှိတဲ့သူကိုကောက်ပါဆိုပြီးကောက်ခဲ့တာပတ်စံပေးရအခါကျလာပြီလေအမျိုးမျိုးအုပ်လိုက်လာတာမနေ့調査ပြီးစိတ်သက်သာအောင်နောက်တစ်ခါစီရင်ထက်ပြီးမယ်ဆိုပြီးမနေ့ပြောခဲ့ရတယ
်အချင်းတို့မျိုးနေမှာတော့ COVID ကာလမှာဂျာမန်လက်လုပ်လက်စားဖြင့်စစ်ဆေးရမယ်အချက်16ချက်နဲ့စစ်ဆေးထားပါတယ်စစ်ဆေးသတ်မှတ်ချက်တွေကတော့နေပိုင်ညပိုင်မရှိရပြင်ဆင်စားမဟုတ်ရဝန်ထမ်းမဖြစ်ရဈေးပိုင်ရှင်တွေမဖြစ်ရစတဲ့အချက်လက်တွေနဲ့စစ်ဆေးတာပါအဲ့ဒါနဲ့စစ်ဆေးတာတွေပြုလုပ်ပေမဲ့တချို့တွေကနေမြင်မှုအုပ်ချုပ်ရေးမှုတွေကိုသွားရန်တွေးတာတွေလည်းရှိတယ်လို့မြချင်းသားမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုဦးတောင်ဝင်းကပြောပါတယ
်အဆင်မပြေတာနဲ့တချို့တွေကနေမြင်မှုအုပ်ချုပ်မှုသွားရန်တွေးတယ်တန်းကတော့ပေးတာဖြစ်တယ်လူချင်းကြောက်မှာပေါ့အဲ့တော့ဟာကျွန်မတို့လည်းပုံပုံရှိတာမဟုတ်ကျွန်မတို့ထည့်ပေးအုပ်ချုပ်မှုအဖြစ်ဆက်ပေးရတာမဟုတ်ဘူးခလုံးလူတွေရှိတယ်အဲ့တော့ဘာမှားလဲဆိုချို့နေမြင်မှုတွေကတချို့ကြတော့လာပြီးရန်တွေးရပါတော့စိတ်ပါတိုးတိုးလည်းထည့်ပေးတာပါမှာမဟုတ်
စီစီရမယ့်အချက်တွေကိုထုတ်ပြန်ထားပေမဲ့တချို့နေရာတွေမှာတော့အစိုးရဝန်ထမ်းဖြစ်ပေမဲ့စာဝတ်နေရေးခက်ခဲမှုအကြောင်းဖဲ့သွင်းကြတွေလည်းရှိပါတယ်တချို့နေရာတွေမှာတော့အချက်လက်တွေနဲ့ညီပေမဲ့မရရှိတဲ့နေရာတွေလည်းရှိပါတယ်အဆင်မပြေမှုတွေကိုအတန်ကြေကြေလောင်လောင်ကြားနေရပြီးတိုင်ကြားမှုတွေရှိတာကြောင့်အုပ်ချုပ်ရေးမှုယုံကိုခေါ်ပြီးဖြေရှင်းတာတုံ့မှုရှိနေပါပြီအခုလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက
ဘာလို့တော့ဖြစ်တယ်ကျွန်တော်ကနိုင်ငံတော်မူနေကြီးကောက်ခိုင်းတာကောက်တော့ဝန်ကြီးရဲ့စနစ်ကောက်နိုင်လို့လေဟုတ်လားအဲ့တော့သူတို့တောက်ဆိုင်မြို့နယ်အခြေမှုကျွန်တော်ဆောင်းဆွေးကောက်ခိုင်းတာပေါ့နော်ဒီနေ့အခြေမြို့နယ်အခြေမှုခရိုင်အခြေမှုမြို့နယ်အခြေမှုကောက်ခိုင်းတယ်သူတို့လည်းသူရဲ့ကြီးတွေကောက်ခိုင်းတာပေါ့တင်းနေတာလေမြို့နယ်အခြေမှုကတင်းနေတာဒီကျွန်တော်ကအတီးပြီးတော့ထုတ်ပေးရမှာရှိတယ်ဘာသာဖြစ်လို့ဆိုရင်တော့စဉ်းစားရရှိတယ်ပေါ့နော်အောက်ခြေကတကယ်မရောလို့ဆိုရင်အောက်ခြေရောလို့ဒီမြို့တော်ကနော်မကောင်းတာပေါ့ဗျာကုပ္ပဆန်ပေးရမှာမဟုတ်နိုင်ငံတော်ကလည်းထောက်ပံ့ပေးတာတော့မှာနော်တတိယမလို့ပြရလို့ရှိနေကြလို့ပေါ့နော်ဒီလိုနဲ့တောင်းဆိုဖို့လိုပါတယ်ကျွန်တော်တို့ကနှစ်ခေါက်သုံးခေါက်ရှိတဲ့ကောက်ခိုင်းတာနော်
ညနေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကတော့သူ့အနေနဲ့ရရှိလာတဲ့ငွေတွေကိုရရချင်းနဲ့မှပြင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပေးတာဖြစ်ပြီးအခုလက်ရှိကြုံတွေ့နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေတယ်လို့ဆိုပါတယ်။ပထမအခောက်တွေမှာမရရှိတဲ့သူတွေကိုနောက်ကျိန်တွေမှာလည်းထည့်သွင်းတောင်းခံကြတယ်လို့ဆိုပါတယ
်။မှာသက်ဆိုင်ရာနေမည်မှုတွေကိုဒိုင်နာဒေါ်ရာတွေအုပ်ချုပ်မှုတွေကိုအချင်းကန်တွေကပေါ်ပေါက်လာတာ။ဒါနဲ့ပတ်သက်လို့ပြန်စင်းရစ်တဲ့အခါမှာတချို့ကတော့မှန်တယ်တကယ်ကိုမပါခဲ့လို့မရကြတာမှန်တယ်။အဲတချို့မှာတော့ဘာသာတူရလဲဆိုရင်ဒီလေကုန်းဆိုရင်ရတဲ့လူတွေက2000ရတာတိုးတော်လဲပဲသူမပါတဲ့လူတွေသူကကိုကျန်းစာစိတ်နဲ့အာကျွန်တော်တို့တော့1000ပဲပြပါအဲ5000ကိုကျွန်တော်အယောက်20ရနေပြီးတော့မှ5000ထပ်ပေးမယ်အဲ့ဒါကိုမရတဲ့လူပေးလိုက်ပါဆိုတော့နေမင်မှုကသက်ဆိုင်အုပ်ချုပ်မှုမတင်ပါနဲ့အောက်ကအဆင်ပြေတဲ့သူပေးတာလို့ပြီးတွားတွေ့ရတာဖြစ်တယ်
ပုံမှန်ဝင်မရှိတဲ့အခြေခံလူဒန်းစားတွေနဲ့ပတ်သက်ပြီးမြစ်နားမြို့နယ်အနေနဲ့ပထမအကြိမ် 15,048 အိမ်ထောင်စုကိုပျက်စီး5မျိုးထောက်ပံ့ပေးခဲ့ပြီးအဲ့ဒါလိုထောက်ပံ့တဲ့အကြိမ်အကြောင်းအမျိုးမျိုးကြောင့်ကြံရည်ခဲ့သူတွေအတွက်အိမ်ထောင်စု 4,382 အိမ်ကိုပျက်စီးအစားငွေကျပ် 15,000 ပေးခဲ့တယ်လို့သိရပါတယ်။မြစ်နားမြို့နယ်မှာအိမ်ထောင်စုပေါင်း 43,000 ကျော်ရှိပြီးတကယ်အိမ်ထောင်စုစည်းနဲ့ပေးတဲ့အိမ်ထောင်စုမှာ 19,220 ရှိပါတယ်။အခြေခံလူဒန်းစားအိမ်ထောင်စု 4,305 အတွက်ကိုလည်းထပ်မံတင်ထားတယ်လို့အုပ်ချုပ်ရေးမှူးဦးတောင်ဝင်းကဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီထပ်မံတင်ထားတဲ့အထင်းမှာတော်ဝင်းကြီးတို့ပါမပါမသိချပါဘူး။မကြောက်လေဆိုတော့ကျမတို့မိသားစုကိုဒီခါမှစဉ်းလာမကောက်သေးတဲ့အတွက်ပါ။ကျမတို့မိသားစုဟာအခြေခံလူဒန်းစားအချက်လက်တွေနဲ့ကပ်ညီနေပေမဲ့ထောက်ပံ့မှုမှာတကြိမ်တစ်ခါမှဒီမှာမရသေးပါဘူး။မြစ်နာမျိုးနဲ့အုပ်ချုပ်ရေးမှူးကမရရှိသူတွေမှာရောက်တင်ပြနိုင်တယ်လို့ပြောကြားထားပေမဲ့တော်ဝင်းကြီးက
ပုံမှန်ဝင်ငွေရှိတဲ့အိမ်မဟုတ်တဲ့ဟာတွေပေါ့လလုံးလဲစားတယ်အဲ့လိုမျိုးပေးတယ်လို့အဲ့လိုပဲကြားတာလေအဲ့ဆိုသူများတွေရတယ်ရတယ်ဆိုတော့ကိုလည်းအဲ့တလောအရန်ခက်တော့ရမလားလို့ပေါ့ငါတို့လည်းတပ်ပြော့ကြည့်ရအောင်လို့နမြင်မှုဖြစ်ဖြစ်ယုံဖြစ်ဖြစ်ပေါ့နောက်ကြဟိုဗနာလက်တူကသူတို့သွားပြောတယ်တဲ့သွားပြောတဲ့ခါကြတော့တဲ့လူဦးရေဘလောက်ဆိုလည်းမသိအဲ့တော့ကိုပဲပေးတာလို့မရတော့ဘူးလို့ပြောလွတ်လိုက်တာတဲ့ဟဲ့ငါတို့သွားရင်လည်းအဲ့တိုင်းမပြောမှာပဲတော့ပါပြီမသွားပါနဲ့တော့ဆိုမှလိုင်းနေလိုက်တော့တာလေဟိုကိုကအဆင်မပြေလို့ခက်ခဲတဲ့ခါကြကူညီတွေတော့လည်းရချင်တာပေါ့နော်မကူညီတော့လည်းဘလူကိုသွားပြောရမှာလေ
ကျေးဇူးပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျေးဇူးမယ်လို့ဒေါ်တန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြင်းချင်းသာတင်းချနယ်ကအတာဒေါ်တန်ကအီအောင်ဇာနီနဲ့ဒိုင်ယန်ရင်းတို့ဖြစ်ပါတယ်ဒေါ်တန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒေါ်တန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကချုပ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တရုတ်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ဤဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်ပတ်တွင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒီအထက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်။ COVID ကာယောဂါအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလံနေရာမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါတယ်။ဒီကနေ့မှာတော့ COVID ကာယောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အဆင့်တွေမှာဆောင်ရွက်နေကြတဲ့ဖျားနာကုအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါ။ရန်ကုန်တိုင်းဖျားနာကုအခမဲ့စည်းကမ်းကွန်ရက်တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖျားနာကုစည်းကမ်းတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါရယ်။ကျွန်တော်သားညစ်ဦးပါ။ကိုဗစ်ရောဂါပိုးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့စည်းကမ်းလေးတွေဖွင့်လာခဲ့ပါတယ်။ကိုဗစ်ကာလဆေးရုံစည်းကမ်းတွေမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကစည်းကမ်းတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့စည်းကမ်းလေးတွေကိုဖွင့်ခဲ့ကြတာပါ။ဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကျုံလာတော့ရန်ကုန်မြို့ဟာရောဂါပိုးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့စည်းကမ်းတွေဟာအောက်ခြေမြို့နယ်အစ်စ်ဒီမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထိကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖျားနာကူးအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်တိုင်းဖျားနာကူးအခမဲ့စည်းကမ်းကွန်ရက်တာဝန်ခံလည်းဖြစ်တံမွေမြို့နယ်ဖျားနာကူးစည်းကမ်းတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေနဲ့ပဲစပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကိုယ်တိုင်အခုထိုင်နေတဲ့ဒီတံမွေဖျားနာကူးစည်းကမ်းအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျ။
နောက်ဆုံးအချိန်ဒီနေ့အချိန်လေးနဲ့ပြောမှဆိုရင်ဒူနာဒီနေ့ဆိုရင်58ရောက်တာမွေမြို့နယ်အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမြို့နယ်မှာလာပြတယ်တော်တော်များများ58ရောက်မှာအနမ်းတောက်တဲ့ဒူနာ52ပါရှိရယ်48 55ဝန်းကျင်လောက်တော့ဒေတာမှာအလောက်ရှိရယ်အနမ်းကြောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲ့လိုဆွဲထည့်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေရောဂါအခံရှိရတဲ့လူတွေမောတယ် SpO2 ဆိုရယ်ဒီအောက်ဆီဂျင် level တိုင်းတဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကျတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲ့လိုပို့ရတဲ့ဒူနာဒီနေ့3ရောက်ရှိတယ်ပေါ့နော်တဲ့ဒူနာကြတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အနမ်းတောက်တာတစ်ခုနဲ့တချို့ကြဖြားရလောက်ပဲပေါ့နော်ကိုဗစ်တန်တရားလို့ပုံစံမျိုးလေးနည်းနည်းပပရှိရပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းဆွတ်ယူရမယ်ပေါ့နော်ဆွတ်ယူရဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူလက်ခံနိုင်တဲ့အတိုင်းဒါကလည်းကတင်တွေကလည်းပြည့်နေလူနာအများကြီးတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိရပေါ့နော်လက်ရှိအချိန်ကာလမှာပေါ့နော် အဲ့အဲ့ဒါကြောင့်ကျွန်တော်အဲ့ဒီဒုနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပြေးပြန်ရပြီးတော့ပြေးပြန်လိုက်ပြီးတော့သူဘလူးနေဘလူးထိုင်ပေါ့နော်ဟိုနေပုံထိုင်ပုံအလေးကိုကျွန်တော်တို့ဒီစာရွက်လေးလုပ်ပေးတာကျွန်တော်တာမွေမျိုးနဲ့ဒီဖျော်ခွဲနေမှာပေါ့နော် and ဘလူးနေဘလူးထိုင်အိမ်မှာအဲ့တယ်မလားနဲ့ပြောအိမ်မနေအဲ၆ပေအကွာပေါ့နော်တောင်းနေတောင်းနေမိသားစုနဲ့နေပြီးတော့တီချာနေခိုင်းနေပေါ့နော်အဲ့လိုအစားရှိပြီးဒီနေပုံထိုင်ပုံဒီစာရွက်လေးပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒါလေးပေးလိုက်တယ်အရေးပေါ် emergency တခုခုအနေထားလေးတွေပြောပြတယ်ဘလို့ခြေနေဆိုဘလို့ emergency အနေထားမျိုးရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့နဲ့ရှိရောကျွန်တော်ဆက်သွယ်ခိုင်းတယ်ဆက်သွယ်ခိုင်းတယ်ကျွန်တော်ဖုန်းနံပါတ်တွေထည့်ပေးတာကျွန်တော်တို့ဒီဖုန်းနံပါတ်တွေထည့်ပေးတာလေကျွန်တော် report တင်ခိုင်းတယ်ဒီ daily report လည်းကျွန်တော်တို့ဖုန်းနံပါတ်တွေကိုပြောဆက်ပြီးတော့ daily ချိရဲ့ damage တွေတရထားပြပေးပေါ့နော်ကျွန်တော်ဖုန်းဆက်ပြီးတော့ report တင်ခိုင်းတယ်ပေါ့နော်အဲဒီဆွဲယူမဲ့အချိန်ပေါ့နော်ဥပမာဆေးရုံကခင်းနေရလွတ်တယ်အဲပြီးတော့ဒီအင်းစင်ရကျွန်တော်ဒီ fever clinic ဖြားနာကိုခါမဲ့စေကန်ကလည်းတစ်ပတ်ကို2ရက်3ရက်လောက်ကျွန်တော်ယူရပေါ့နော်ဒီတော့အဲ့လိုနေနေမှာနေရာလွတ်တယ်ခြောင်တယ်ဆိုရင်ကျွန်တော်အက်တီဗူနာဖုန်းဆက်ပြီးတော့နေရာဟိုဒီ booking ထည့်ပေးလိုက်တယ်ပေါ့ဆွဲယူမယ် positive negative ဖြေထုတ်မယ် positive ဆိုရင်တော့ပေါင်ကြီးပို့တယ် negative ဆိုရင်တော့အိပ်ပေးပြန်တယ်ပေါ့နော်အဲ့လိုတွေတရှိတောင်းနေနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ fever clinic တွေအချင်းကြီးပါမေးခြင်းတယ်အဲ့တော့တကယ်တမ်းလူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲမန်တိုင်းပြောမယ်ဆိုရင်ကျွန်တော်တရှိလူနာအင်အားတော့အရန်များလာတယ်အရန်များလာတော့အဓိကအနေထားဘာဖြစ်လဲဆိုတော့အဲလူနာကိုဟိုဒီတီးခြားပေါ့နော်ကျွန်တော် quarantine ကတော့အဆင်ပြေတယ် quarantine ကတော့ကျွန်တော် primary contact တွေခွဲထုတ်တယ်အဓိကဒီအဲ covid တန်လေးကလူနာပေါ့နော်ဒီအနှမ်းပြောက်တဲ့လူနာအဲအဲ့လိုလူနာတွေကိုအဓိကတီးခြားထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဟိုနေရာပြီးတော့အဲ့ဒီတီးခြားထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေရာကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးတော့အဖြေကောင်းကောင်းအဖြေထုတ်ပို့လိုတယ်ပေါ့နော်အဲ့ဒီလူနာကျွန်တော်ခုနရက်ွက်တယ်မှာလဲထားဖို့မသိတော့ဘူးအိမ်မှာလဲထားဖို့မသိတော့ဘူးသူတို့တီးခြားနေရလို့ရတီးခြားနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုရယ် positive အလျောက်ကျွန်တော်တို့ဥသားမှုပေးမယ်ဖောင်ကြီးပို့မယ်ဒါမှမဟုတ်ဒီ weber ကြီးပို့မယ်ပေါ့နော်သူတက်မှတ်ထားတဲ့နေရ positive တမှာထားတဲ့နေရကိုတက်တက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမှမဟုတ်ဒီသူတက်မှတ်တဲ့နေရမှာတပတ်နေနေပေါ့နော်တစ်ခုတက်မှတ်လိုက်ပေါ့နော် negative တမှာပြီးတော့ဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတီးတီးမတ်မတ်တက်တက်မတ်မတ်ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျောင်းမဆိုအဆင်ပြေတယ်အဲ့လိုအကြံရပါတော့အဲ decision ကတခြားလေးနည်းနည်းဒီချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီဒူနာကိုကျွန်တော်တို့ကဘယ်မှာထားရမယ်ဆိုရအခက်ခဲချင်းတယ်တကယ်လည်းနိုင်နိုင်နည်းနည်းတော့ရှိတယ်မရှိရမှာရှိဒါပေမဲ့ decision ကတခြားလေးကိုဟိုမချရတဲ့ပုံမှာကျွန်တော်လောကကံရခံတယ်ဆေးရုံကလည်းသူ့အခက်ခဲကဆေးရုံကိုလည်းပို့လို့မရအဲပြီးတော့မျိုးနယ်မှာလည်းအဲဒီဟိုလူအိတ်ရက်ွက်ထဲကိုလည်းဒူနာကိုထားလို့မရအဲ့ဒူနာကိုကျွန်တော်တို့ကဟိုလောကကံရဘာမှဘာလို့ရမှာမသိဘူးနောက်ဆုံးအိတ်ပေးပြန်တယ်အိမ်မှာဘလို့နေဘလို့ထိုင်ဘလို့လုပ်ပေါ့နော်ပြီးပြောတယ် emergency အခြေအနေပြောပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်ကဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတစ်ခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတစ်ခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်တရားလူနိုင်ထားမယ်ဒါလည်းတော့အဲ့မှာကျွန်တော်တန်တရားလူနိုင်ထားမယ်ထားပြီးတော့ကျွန်တော်ဆွတ်မယူတော့ကြားတယ်ဒါပေမဲ့ဆွတ်မယူကြားမယ်သူအနေရောဂါလက္ခဏာသက်သာဝင်အိမ်ပြေးပြန်မယ်ပေါ့နော်ရောဂါလက္ခဏာရှိနေသေးတယ်ရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မဲ့ဒီတပတ် sorry ဆယ်ရက်နဲ့နှစ်ပတ်လောက်တော့အဲ့မှာနေရာလေးရောဂါလက္ခဏာသက်သာပြီးမှအိမ်ပြေးမယ်အရေးပေါ် emergency တစ်ခုဆိုရင်ဆေးရုံလွတ်မယ်အဲ့လိုလို့plan นี่ซွဲတော့ကြားတယ်မြို့နယ်အစင်ပေါ့နော်မြို့နယ်အစင်မှာ isolation center ကြီးထားမယ်ထားမယ်ပေါ့နော်အယောက်20 30ဟိုဟိုအယောက်50လောက်တော့ထင်တယ်ကျွန်တော်တမြို့နယ်မှာအလောက် isolation center ပုံစံမျိုးထားမယ်ပေါ့နော်အဲ့ဒီလူနာကိုတီးခြားထားမယ်ဆေးရုံမပို့ခင်အခြေအနေမျိုးပေါ့နော်ထားမယ်ဆေးရုံကခုနပြောလို့နေရာလွတ်တယ်ကရင်ချောင်းတယ်ဆိုဆေးရုံပို့မယ်ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်ဆေးရုံကလက်ခံပေးတယ်အဲဆေးရုံက emergency ထားမယ်နေရာမျိုးလေးတော့ခြံထားတာရှိတယ် emergency လူနာအတွက်ကိုတီးတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းကြည့်တော့တစ်ခါလည်းဟိုတက်တက်သွားသွားလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနိုင်နိုင်နင်းနင်းတော့ရှိတယ်ဒီနေသားမှာရှိတယ်ပေါ့နော်
အခုကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးဆန်းတက်နိုင်တာကကိုဇာတမြလူနာတန်တရားလူနာအားလုံးကိုဆက်တက်နိုင်ပါမလားအဲ့လောက်ထိ capacity ရောရှိလားခင်ဗျာ
ဟုတ်အဓိကအဲ urat capacity ကကျွန်တော်တို့မှရှိတယ်ကျွန်တော်ဝိုင်းပြီးလုပ်ပြီးဝိုင်းယူပေးလိုက်လို့ရဆွတ်ကဒါပေမဲ့စစ်တက် capacity မှာတော့ထောင်နေတာတစ်ခုရှိတယ် NH မှာတော့ပုံနေရတယ်ပေါ့နော် NH တော့ပုံနေတာတကယ်နဲ့စစ်တက် capacity ကိုနည်းနည်းလေးဘောနော် government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲ့ဒါဟိုဆက်ပြီးတော့စစ်တဲ့နေရာမှာတော့ထောင်းနေတော့အဓိကကျွန်တော်တိုးပြီးစစ်လို့မရအောင်ဖြစ်နေတိုးတိုးပြီးယူလို့မရအောင်ဖြစ်နေတာပေါ့နော်အခုဘက်မှာတိုးပြီးစစ်လိုက်မယ်ဆိုရင်ကျွန်တော်တို့ဒီအဲလူနာရော data တွေရောထွက်လာမှာပေါ့နော်ဒီ positive negative တွေထွက်လာမယ်ထွက်ပြီးတော့ကျွန်တော် positive ဆိုရင် positive လေးကိုကျွန်တော်ထားမဲ့နေရာထပ်လို့ပြအောင်တစ်ခါထပ်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမါတော့ထားဖို့နေရာတစ်ခါတော့ထောင်းနေမယ်ပေါ့နော်အဲ့လိုလေရရှိတယ်တခုတခုမှာတော့ထောင်းနေရရှိတယ်
တက်ကဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံပွေမြို့နယ်ကိစ္စမှာပြောရင်90ကျော်မှ90လောက်ကအနက်မရဘူးဆိုတဲ့တန်တရားလူငါပုံစံဖြစ်နေတာပေါ့နော်အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်မယ် quarantine လုပ်မယ်ဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျာ
ပေါ့တော့အိမ်မှာခုနကတချို့ကအိမ်မှာတီးခြားတယောက်တည်းနေတာရှိတယ်တချို့ကတော့2ယောက်တီးတက်နေတာရှိတယ်ပေါ့နော်တချို့ကတော့ ိမ်မနေရအဆင်မပြေတဲ့လူရှိတယ်ခုနအဆောင်နေရလူအဆောင်သူရောဂါလက္ခဏာပြနေပြီအဆောင်လက်မခံတော့အဲ့လိုလူနာဟိုဒီပေါ့နော်ချိုးချောက်အိမ်မမိသားစုတွေအများကြီးပဲအဲ့လိုပေါ့နော်အဲချိုးချောက်လူလူလားလားနဲ့ဟိုတီးခြားနေကျင်တဲ့လူရှိတယ်အဲကျွန်တော်တို့အခုဒီရပိုင်းနေမှာဟိုပြဿနာဘလို့တက်နေဆိုအဆောင်နေတဲ့လူတွေပြဿနာတက်နေအဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲရလည်းလက်မခံတော့ဘူးသူတီးခြားလေးတနေရာလေးစီစဉ်ပေးပါဘောနော်သူလောလောဆယ်နေဖို့တိုင်ဖို့ဘောနော်နည်းနည်းအဆင်ပြေရပြီဘောနော်အဲ့လိုလေးရှိအဲ့လိုလူနိုင်အဲ့ဒီလူနိုင်တော့အနည်းနဲ့များတော့ဒီဘက်မှာကျွန်တော်အဲ့လိုလုံချင်းအားဖြင့်အဆင်ပြေမယ်လို့ကျွန်တော်မျှော်လင့်နေဘောနော်မျှော်လင့်နေအဲတချို့ကြောင့်တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအဲ့လိုအိမ်မှာဒီကျွန်တော်တို့ report တင်ဟောဒီအဲသူနေတဲ့ဒီမြို့နယ်ဘောနော်ဒီရက်ွက်အုပ်ချုပ်ရေးမှုကိုကျွန်တော်တို့ဘက်ကနေ report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ချက်ပြပါအဲရက်ွက်အုပ်ချုပ်မှုကနေဆင်ဒီလမ်းอ่ะဗောနော်ຢາຍမှုစိန်မှုအကြောင်းကြမယ်ဒီအိမ်မှာရှိရကြည့်ပေးတာသူအပြင်မထွက်စေနဲ့နှစ်ပတ်ဗောနော်အဲပြောမယ်ဆိုလောက်ဒေါင်းပုံစံမျိုးသူသူ့ကို quarantine ပုံစံထားထားလိုက်တာဗောနော်အများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ center မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
းဟုတ်ကဲ့နောက် fever clinic ဒီမှာအဓိကနည်းနည်းကြတာကကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုပေါ့အဲ့တော့ကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုဆိုတော့ဖျားတဲ့လူတိုင်းကလာပြနေတယ်အများနဲ့သူတို့ထိတွေ့နေရတဲ့အခါကျမကြီးဝန်ထမ်းတွေရဲ့လုံခြုံမှုနဲ့ပတ်သက်လို့ရောဒီ fever clinic တွေကဘာလုပ်ပေးနိုင်လဲ
ကျွန်တော် fever clinic ကတော့အဓိကဒီ MOHS ကနေကျွန်တော်ဒီချမှတ်ထားတဲ့ senior scan နဲ့ပေါင်းနေရတဲ့အချိန်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော် twin declaration တွေပါလုပ်တယ်ဘယ် lunar waiting area လောက်ထားတယ်ပြီးတော့ lunar line step by step လောက်ထားပေါ့နော်ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကိုဆရာဝန်ဆက်သက်ခံလို့ခေါ်ရပေါ့နော် examination room ဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပေါ့နော်ကျွန်တော်ဒီလုံးဝအလုံးပိတ်အခန်း lunar နဲ့ဆရာဝန်နဲ့ကြားမှာလဲ၆ပေခုံခုံချပြီးတော့ထိုင်ခိုင်းနေပေါ့နော်ကျွန်တော်ဆိုခုနကလူနာအလုံးပိတ်ဆရာဝန်အလုံးပိတ်ခံတယ်ပါဒါပေမဲ့လူနာအရှိမှာရမှာလဲကျွန်တော်ဟိုပလတ်စတစ်ကားလို့ပေါ့ရှိရပန်လို့ပေါ့ရှိရပေါ့နော်အဲတစ်ခုနဲ့တစ်ခုနဲ့ infrastructure မတူကျွန်တော်ဟိုဒီတောင်ပေါ်မှာဆိုပလတ်စတစ်ကားကြီးအထူးကြီးကားထားရှိမှာပြီးလူနာကိုလည်းအေးအရှိရတယ်6ပေကွာထိုင်ခိုင်းတယ်ပြီးလူနာဟိုတယောက်ပြီးတယောက်ပြီးတော့ဒီ volunteer ကနေပြီးရတယ်ဆေးဖြန်တယ်အေးပလတ်စတစ်ရှိပြီးရောဒီလူနာထိုင်ကုန်တယ်ဆေးဖြန်ပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေမိုင်းနေလားခေါ်နောက်တယောက်ဝင်လို့ရပြီအဲ့ကြမှာနောက်တယောက်ဝင်လာတယ်ပေါ့နော်ကျန်တဲ့တောင်းနဲ့ cross infection ကိုခေါ်လဲပိုးမကူအောင်ရောဂါပိုးမကူအောင်လဲကာကွယ်ထားပြီးသားပြီးတော့ဒီဆရာဝန်တွေပိုးမကူအောင်လဲပြင်ဆင်ပြီးသားပေါ့နော်ပြီးဆရာဝန်တွေတော့ကိုအင်ဂျီဟိုချုပ်တဲ့ဟိုလဲဖို့အခန်းလဲရှိပြီးသားပြီးတော့အေးချုပ်ပြီးတော့လဲကျွန်တော် chlorine စိမ့်နဲ့ဘုံနဲ့ရှိပြီးသားအေးဘုံနေနဲ့စိမ့်မယ်ပြီးရင်မြို့နဲ့စီမံလာသိမ့်တယ်ပြီးတော့ချက်ချင်းကြီးကဆေးလာဖြန်းတယ်အားလုံးပြီးသွားရင်ပေါ့နော်ပြီးတော့ကြားမှာကြူရွာကြူရွာတဲ့ volunteer ကနေတစ်ဆင့်ဒီဆေးဘုံနေနဲ့ဖြန်းတာရှိတယ်အလုံးကပိုး infection control ရောတခြားလေးလောက်ထားလဲကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive ဟိုမထွက်သေးဘူး contact လည်းမရှိသေးဘူးဟိုဒီကျမရဲ့ hack ကဒီဟိုဒီ worker တွေပေါ့နော်ကျွန်တော် hack worker ကျမရဲ့ social ပေးတဲ့သူတွေပေါ့နော်အဲ့အနေနဲ့ကျွန်တော်ဆရာဝန်ကလည်း positive မရှိသေးဘူးသူနာပြုလည်းမရှိသေးဘူး volunteer လည်းမရှိသေးဘူးကျွန်တော်ဘာကြောက်လဲဆိုတော့ဒီအဲ့ precaution ပေါ့နော်တရားလေးစီးနေကန်နေစနေတရားလေးလှူထားတဲ့ပုံမှာအခုချိန်ကြီးလုံးဝ positive ဆိုတာအခုဒီချိန်ကြီးမရှိသေးဘူး fever clinic ကနေထွက်တဲ့လူတွေ
ဟုတ်ကဲ့အခုရန်ကုန်တိုင်းတွင်းမှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကွန်ရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းထဲမှာဘယ်မြို့နယ်ကဘယ်မြို့နယ်ဘက်ကြီးကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျာအဓိက fever clinic ကိုလူနာအများဆုံးလာတာလို့ပါလို့ချင်းနေ
ဒီအင်းစိန်ရဲ့အင်းစိန်လို့မရန်ကုန်လို့ဒီလိုင်းတိုင်းရွှေ့ပြီးသားအဲ့ဘက်ကြီးကများတယ်အဲ့ဘက်ကဆက်ရုံအလုံးရုံတောင်တကုန်လည်းများတယ်အဲ့ဘက်ကြီးကတောင်တကုန်ကလည်းတကယ်တည်းတော့အများကြီးပဲလာကြကြတယ်ဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာကြကြတယ်ပြီးအဲ့ဘက်မှာဒီအထက်ကျုပ်စရုပ်တွေလည်းအများများတယ်အမလူတွေအများကြီးကြားနေဟိုထောင်ထဲချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြကြတယ်ပြီးတော့ဒီဘက်ကတော့ကျွန်တော်ဒီမြူရင်းမဲ့ပေါ့နော်ဒေါင်းဒေါင်းအေရီယာမှာကြတော့ဒီလူကအဲ့လိုဟိုဘက်ထဲဆိုင်တော့တိတ်မရှိဘူးပေါ့နော
်
ဒီနေ့ဆိုကျွန်တော်အများဆုံးမှဒီနေ့ဆို58ရောက်အေးဟိုတချို့ဟိုဘက်တွေကြတော့အများများတယ်80 80ဟိုအဲ့လိုတွေပေါ့အနည်းဆုံး60အပေါ်မှာရှိတယ်သူတို့ဟိုဘက်တွေကြတော့လေဆိုတော့လူဦးရေကများတဲ့ပုံမှာလာပြတဲ့လူတုံးထားလဲများတယ်ဒါပေမဲ့လာပြတဲ့လူတွေကမှယောဂလက္ခဏာတွေကအတူတူပဲကိုဗစ်လက္ခဏာတွေပဲအနည်းပြောက်တာတွေပဲအခုဒီကာလမှာဖြစ်နေတာပေါ့နော်ကျွန်တော်ကြုံတွေ့နေရလို့ဖြစ်တော့အဲ့ဒီလူတွေကို manage လုပ်ဖို့ပမာထားပဲပြုမယ်ဘယ်လိုလုပ်မယ်ဆိုရဲဥစ္စာပြဿနာပဲတန်တယ်အခုကလေဆော့ယူမယ်ကိစ္စပဲတန်တယ်ဆိုအဲ့လိုအဲ့လိုပေါ့နော
်ဟုတ်ကဲ့
ဒီကျန်တာအားလုံးကြုံတွေ့နေအခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရလောက်ကျမိုင်ဝန်ထမ်းအများစုက volunteer လုပ်နေကြတာဖြစ်ပါတယ်အဲ့တော့ volunteer လုပ်နေတာဘယ်လောက်ထိကြာကြာလုပ်နိုင်ပါ့မလဲလူအင်အားလုံလောက်ရလား
အဲကျွန်တော်တို့အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီ covid 19ကလေရေရှည်တိုက်ပွဲဆိုကျွန်တော်အားလုံး volunteer တွေတို့ထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရယ်နော်အားလုံးပြင်ဆင်တာ backup plan ကိုလုပ်ထားဟိုဘယ်လောက်ထိကူညီပေးနိုင်မှာလဲစရရယ်ကျွန်တော်တို့ဟိုတော်တော်များများနဲ့ပူးပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောတူနာပြုတွေရောဒီ volunteer လုပ်ချင်တဲ့လူငယ်တွေရောဘောနော်အကုန်လုံးဘောနော်အစားအစာရသူတို့ဝိုင်းပြီးတော့ဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစရရဒါတော့ကျွန်တော်တို့ဟိုမှတ်ထားပါတော့နည်းနည်းလေးရေရှည်မဲ့တဘောရှိရေရှည်တိုက်ပွဲတို့ခေါ်ပဲအချိန်လည်းပေးရတယ်အဲပြီးတော့ဒီနောက်ကလူလဲပြင်မယ်နဲ့အခက်မတင်ယောဂပိုးလဲကူးနိုင်ချေရှိတာပေါ့နော်ခုနကရှိတော့အားလုံးကလည်း ဒါတွေရောကျွန်တော်တို့ risk ယူပြီးတော့လောက်ကြတယ်ဗောနော်လောက်ကြတော့အားလုံးရတယ်ဒီကျွန်တော်တို့ဟို why me တော့ဟိုကျွန်တော် covid 19ဗောနော် psd ကျွန်တော်တို့အဲတိုက်ထုတ်မယ်လို့ကျွန်တော်တို့လက်ရှိ volunteer တွေဘက်ကနေလည်းအဲရီမန်ချက်ကြီးရှိတာဗောနော်ဟု
တ်ဟုတ်ကဲ့အခုဒီကိုကြီးကဒီ fiber clinic တီကို run တဲ့ခါပါအော်သူ operate လုပ်တဲ့ခါမှာဒီဘန်နာကြီးအခက်ဘန်နာကြီးကိစ္စပေါ့အဲ့ဒါကအလှူငွေတွေကိုအဓိကထားလားဒါမှမဟုတ်အစိုးရထောက်ပံ့မှုကိုအဓိကထားလားဘယ်လိုပုံစံမျိုးနဲ့သွားရမှာလဲ
အဲကျွန်တော်ကနှစ်ပိုင်းရှိတယ်ကျွန်တော်အခုဒီ fiber clinic ကကြတော့ကိုသူကိုထစနစ်ပေါ့နော်ကျွန်တော်ပြည်သူလူထုရေ donation ပေါ့နော်ကျွန်တော် donate ကြရတဲ့ဒီအလှူငွေနဲ့ပေါ့နော်ကျွန်တော်ရက်တည်နေတယ်ရည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီးတာပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတစ်ဆင့်ပေါ့ကျွန်တော်မတီးပေးလိုက်တယ်မတီးပေးတော့ကျွန်တော်စဖွင့်တယ်ဆိုသွားတယ်စဖွင့်ပြီးတော့အလူရှင်ကနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေရတယ်ရတဲ့ပတ်စံတွေရတယ်ကျွန်တော်စေးဝါဝယ်တယ်ပြီးတော့ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်သူဝယ်တဲ့ပစ္စည်းစေးဝါတယ်အကောက်လိုလာလေးအကောက်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေဝယ်တယ်လိုလာလေးဖြည့်တယ်ဖြည့်ပြီးအဲ့ဒီတစ်ဆင့်ဖြည့်ကျွန်တော်တို့အင်အားတောက်လာပြီးတော့ကျွန်တော် community ဟိုတစား clinic ကတစ်ခုနဲ့နှစ်ခုသုံးခုအဲ့လိုဖြစ်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fiber clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်ဝင်များအသင်းကနေပါကျွန်တော်အဲဦးစီးပြီးတော့မြန်မာနိုင်ငံဆောင်ဝင်များအသင်းကတော့အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက်ခါကြီးအဲဒီပမောက်ခါကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတစ်ဆင့်ခိုင်းလို့ပြီးတော့ကျွန်တော် guideline တွေချပေးရအစုပ်ကြီးတွေချပေးရအစုပ်ပြီးတော့ကျွန်တော်ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုတွေချပေးရပြီးတော့ဒီကျွန်တော်အလုံးကိုဒီ training တွေပေးတယ် PPE ဝတ်ပုံဝင်ချုပ်ပုံချုပ်ပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးပြီးအစားဆုံးကိုအမကြီးရန်တစ်ဆင့်ဒီကျွန်တော်တို့ guide လုပ်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဆောင်ဝင်များအသင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community fiber clinic ရန်ကုန်တော့ဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ဗောနော်ဖွဲ့စည်းပြီးတော့ကျွန်တော်တို့အဲ့ကနေကျွန်တော်အလူအဲ့ကနေ network ကိုကျွန်တော်အဲ့ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ဗောနော်ဘယ်မျိုးလဲဥပမာဒီဟိုတာဝန်ရလိုရယ်တာဝန်ရလို network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးရူပြူတုံးတယ်ဗောနော်တာဝန်ရဘလောက်လိုရယ် network ကနေပြန်ပေးတယ်ဗောနော်ဟိုမယန်းကောင်လိုနမယန်းကောင်ကနေ network ကပြန်ပေးရယ်ဗောနော်အဲ့စကြီးဥပမာဒီချွေးပြီးသားလို့ချွေးပြီးသားကနေလို့ဆိုရင် network ကနေပြန်ပေးရပါတော့အဲ့ဒါရှိခဲ့ပြီးတော့တချို့မျိုးနဲ့အလိုက်ပေါ့နော်တချို့ကြောင့်တာမွေမျိုးနဲ့တိကျမှုသူရဲ့အလူရှင်ရသက်သက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တာမွေမျိုးနဲ့ဘက်ကိုဝင်သွားပါတော့အဲ့လိုကြီးလည်းရှိတယ်အဲ့ကော network ကနေအဓိက main ပုံစံမျိုးလုပ်ထားတာပေါ့နော်အဲ့ဟိုတလောက်လည်းကျွန်တော် donation ကိုနည်းနည်းအဲတောင်းလိုက်ရရှိတယ်အလူငွေပေါ့နော်ဘာကြောင့်လဲဆိုကျွန်တော် network မှာလည်းပတ်စံနေရဒါလိုလာဘာကြောင့်လိုလာဆိုတော့တော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီပြည်သူလူထုတွေရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေပြဿနာနဲ့တက်လာပါတော့အေးအလူငွေမရှိကျွန်တော်ဒီ fiber clinic ရက်သွားမယ်လေရက်သွားမယ်ဆိုတော့ငါတို့ကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အလူရှင်တွေကအေးတက်တော့ဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးတယ်ကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ဒူလေးပစ္စည်းပြန်ဖြည့်စေးဝါးပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုရက်ပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ဘယ်စီကန်ကလူရဲ့လူရဲ့စီကန်ပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အလူငွေအဲတောင်းနေတယ်ပေါ့နော
်။
တောင်းနေတော့အခုအသိဖွင့်မဲ့စီကံ၃ခုရှိမယ်။ဒီတောပုံရဲ့ဟိုဒီအလုံးရဲ့ကော့မှုရဲ့၃ခုရှိတယ်။အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းတွေဖွင့်ဖို့လုပ်နေတယ်။တိုင်းကျက်မှာလာမစစ်တည်လို့တိုင်းကျက်မှာလည်းအလုံးတွေနည်းနည်းလေးများတယ်ဒီအပိုင်းတွေလာမစစ်ဖြစ်နေတာပေါ့နော်။ဒါဖြစ်ရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်။အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေပဲမတီးဟိုဖွင့်ပြအောင်ကျွန်တော်မတီးပြီးအဲအနေနဲ့ကျွန်တော်လိုတဲ့ပစ္စည်းတွေကျွန်တော်ထောက်ပံ့ပေးတာ၄တဲ့ကြည့်တာပေါ့နော
်။ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာဘယ်နဲ့မြို့နယ်လောက်မှာထားပြီးသွားပြီလဲခင်ဗျာ fiber clinic တွေကို
။ကနဦးတော့မြို့နယ်20ပေါ့နော်ကျွန်တော်ဖွင့်တာလေ။အဲဒီမြောက်တကုံနဲ့ကျွန်တော်တို့ဒီခရမ်းပေါ့နော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောဒီ local transfer မရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတည့်ရဲလုံးမှာတည့်ရောက်မှာမလာရက်တည်းလည်းရှိတယ်။အဲကြောင့်ကျွန်တော်ပြန်ပိတ်လိုက်တယ်။ပိတ်လိုက်တယ်။ပိတ်ပြီးတော့ပြန်ဖွင့်မယ်ကျွန်တော်ဖွင့်လို့မရဘူးလူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ဆောင်ဝင်အင်အားမရှိတော့တူနာမျိုးအင်အားမရှိတော့ volunteer အင်အားမရှိတော့ပေါ့နော်အဲ့ဒါရင်းနဲ့ပြဿနာနဲ့ဒီနှမျိုးနယ်ကကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါ်ပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော်မူးဖွင့်မယ်အဲ့အဲ့ဒီ၃ခုထပ်ပေါင်းလိုက်ပထမ2ခုဟိုဖယ်ပြီးတော့3ခုထပ်ပေါင်းလိုက်21ခုဖြစ်သွားတာပေါ့နော်အခုတန်လင်းမှာလည်းဒီအပိုင်းနဲ့ဖွင့်ဖို့လည်းစီစဉ်ဆွဲနေတန်လင်း fiber clinic ပေါ့နော်တန်လင်း fiber clinic ကလည်းကျွန်တော်တို့ဒီအစားတန်နေစုံနဲ့ပေါင်းပြီးဖွင့်တာအခု teacher ဟို public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွဲနေပြီတို့ကြောင့်စေးုံမလာကြည်ကြောင်းစေးုံကလည်း work load ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလူနာရီလာပြတော့စေးုံကလည်းလူနာရီများနေတယ်အဲ့တော့တီးတဲ့အောင်ကိုကျွန်တော်ခွဲထွက်ပြီးတော့ community မှာဖွင့်မယ် community မှာနေတစ်စင်းဒီအဲ့ဒါခွဲထုတ်လိုက်ရင်တခုကစိတ်ရောမှာ workload တိတ်မရှိတော့ကြာပါလိမ့်မယ်ဟိုဘက်မှာပဲသပုံနေမယ်အဲ့လိုပေါ့နော်အကြီးပဲတဲ့တန်နေမှာလည်းအခုအစီအစဉ်ဆွဲနေပြီ
ကျွန်တော်တို့ data connector များမေးရှိတဲ့ခါမှာလဲသူတို့က fiber clinic တကူတော်တော်အားကိုးတယ်စိတ်ရောစီကံလည်းမတော်ရဲကြနောက်စေကနေလည်းမဖွင့်နိုင်တဲ့ချိန်မှာ fiber clinic တွေကအဓိကလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီ fiber clinic တွေလုတ်တဲ့ခါမှာအဓိကရင်ဆိုင်ရတဲ့အခက်အခဲတွေဆိုဘာတွေရှိမလဲခင်ဗျအ
ဲဂျာတလောကတော့ကျွန်တော်တို့ဒီ low ad check ကတော့အများကြီးပေါ့နော်ဂျာတလောကတော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီဆေးဝါးတွေကိုဝိုင်းဘယ်ရနေဘယ်လိုဖြည့်တင်ရမလဲအကောက်ဘယ်ပစ္စည်းကြီးကိုဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရပါပေါ့နော်ဒီကတော့ကျွန်တော်မှအေးစိတ်ပူရတာအေးအဓိကဒိုနာတွေ donation အလူငွေပေါ့နော်အလူငွေရနေပြန်ပြဖြည့်တင်ပြီးတော့ဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုရတဲ့ဒူနာပြုလိုရတဲ့ပြီးတော့ဒီ volunteer ကူပေးတဲ့ writer ဖွဲ့လိုရတဲ့ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမတွေလည်းလိုရတဲ့ပေါ့နော်အဲ volunteer တွေများအဆင်ပြေပါမလားဆရာဝန်များရရှိထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာဒူနာပြုဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါတွေအဲသူတို့ရရှိမှာအလုံးပေါင်းပြီးတော့စုံမှပဲကျွန်တော်တို့ကဆက်ရက်တီးပြီးတော့ run လုပ်ရမှာပေါ့နော်အဲ့ဒီကတော့တနေ့ကျွန်တော်တို့စိတ်ပူရတာပေါ့နော်အေး fiber clinic မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီ covid တန်ရလူနာကိစ္စအခုကစိတ်ပူတစ်ခါဆက်ပူရပြောင်းအဲ့ဒီလူနာကြီးဟိုဘယ်မှာထားရမလဲဆိုတဲ့ပြဿနာပေါ့နော်အခုကအဆောင်နေတဲ့လူတွေကလည်းတောင်းဆောင်ဖုန်းနေစားကျွန်မအနှံ့ပြောက်နေတယ်ကျွန်မဆောင်လည်းမကန်တော့ဘူးကျွန်မကိုတနေရာထားပေးပါသမီးကိုတနေရာထားပေးပါအဲ့လိုလူနာကြီးကလည်းတောင်းဆောင်ဒီမှာလည်းဒီမှာများသောဖြင့်အဆောင်နေတဲ့လူကများတယ်အခုကလေဒီယုံမိုင်းဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အဆောင်နေသူတို့ရဲ့အခက်အခဲတွေကအဲ့လိုဖြစ်နေအဆောင်ကလက်မခံတာနဲ့သူဘာလို့ဖြစ်နေတော့အတိအကျပြဿနာသူတို့တီးခြားနေရတာပြဿနာတန်အခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
โอเคနောက်ချက်တစ်ခုကျွန်တော်မေးချင်တာက fiber clinic နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကဒီကနေ့ကြောက်ရင်ဒီယောဂထင်းချော်ရေးမှာတက်တအားလုံနေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ကိန်းဂဏန်းအရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှုန်းနီးပါးပေါ့နော်အဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထင်းချော်ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်စရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်ပြန်များတော့ဟိုယောဂတို့တော်များဟို public မှာတော်များပြန့်တဲ့အနေထားဖြစ်နေပေါ့တော့ခုနပြောတော့ကျွန်တော် fiber clinic မှာလာပြတဲ့အယောက် 50 နဲ့ဖြတ်လိုက်မှဆိုရင်40ရတော့တန်တရာလူနာအေးတန်တရာလူနာတွေကတကယ်ဆက်လိုက်30ရတော့ positive ထွက်မယ်လို့ကိုဘကတော့သိနေရပြီဒီလူနာပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိန်းချုပ်ရမယ်ထိန်းချုပ်ရမယ်ဆိုတော့ယောဂထိန်းချုပ်ဖို့ကနည်းလေးလိုအပ်ချက်နည်းနည်းလေးရှိတာပေါ့နော်ဆိုတော့ကျွန်တော်ဆိုတိတ်တော့အားမရသေးဘူးပေါ့နော်ကျွန်တော်အမြင်ပြောရမှာဟု
တ်ကဲ့ဘာလို့လိုအပ်ချက်တွေရှိပါလ
ဲခင်ဗျပြောမှလည်းနည်းနည်းပေါ့ပြောမယ်ဆိုဒီခုနကကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာဆိုအဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကိုက်တယ်မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်တွေကနေခွဲထုတ်ပြီးတော့ခုနကဒီအဲဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တတ်မှတ်လိုက်တတ်မှတ်အဲ့နေရာမှာလုံးဝကျွန်တော်တို့ facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီအခုကအဲ့ဒီ isolation center ထားရမယ့်နေရာလေးကတိတ်ပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာလေးကတိတ်ပြီးတော့ဟိုပြောမယ်ဆိုနည်းနည်းတိတ်မကောင်းဘူးပေါ့နော်နေရာလေးကဒီဘောအဲ့လိုနေရာမှာသူတို့ဒူနာတွေပေါ့နော်ခတင်းတွေပါသူကြားထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလုပ်ထားအဲ့ဒီဒူနာကို PUI ပေါ့နော် PUI ဆိုတော့ဒီဖြားလာဒူနာဟိုဆောင်ဆိုပြီးတက်မှတ်တာအနေပြောင်းအရလာပြောင်းအဲ့မှာပဲ strike ယူ positive ထွက်မှဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို wave back positive ထားမှဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့တုံးရုံဖြစ်တော့မှာပေါ့နော်တုံးရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံရန်ကုန်ဆေးရုံလို့ပါလို့ညာတော့အဲ့လိုဆေးရုံတရုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center terminal hospital တက်မှတ်မလားပေါ့နော်ဒီရက်တက်မှတ်လို့ယာယီဆေးရုံယာယီနေရာအဲ့မှာဆွတ်ယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကုသမှုလုပ်မယ်အဲ့လိုတက်နေရာပြီးတော့နောက်အဲ့ရနေ positive negative ထွက်မယ်ဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid 19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတတိယကိုသူများထိနိုင်မယ်ဟိုပြီးတော့ဒါမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုသူယူဖို့ဟိုအိုဘတ်မှာအနေရှာမှာစစ်တဲ့နေရာမှာဟိုပေါ့နော်များများတိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့လိုတိုးစစ်နိုင်မှာဖြေရ positive ထွက်မှာတခြားဒီဟိုဘက်ကို positive အတိုင်းဥသားမှုပြီးလို့ရမယ်ဟုတ်ဘူးဆိုရင် iso မှာပဲတပုတ်နေမှာ isolation center မှာတပုတ်နေမှာတပုတ်နေမှာဆိုများများစစ်နိုင်မှာဒီဘက်ကနေ positive တွေတက်ပြတ်တော့တာထွက်မှာအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုတဲ့အဖြေထွက်လာမှာပေါ့နော်ဘုံတော့ဒီဘက် isolation center မှာသွားပြီးတပုတ်နေမယ်ဆိုတဲ့ပြဿနာရှိတယ်။အဲအခုက isolation center ခဏယာယီနေနေပဲတတ်မှတ်ထားလား။ဆွတ်မယူဘူး။အဲ့လိုဖြစ်နေကွာ။ဆွတ်မယူဘူး။ခဏတတ်မှတ်မယ်ခဏနေမယ်။ အဆင်မပြေတဲ့လူနေမယ်အဆင်ပြေတဲ့လူအိမ်ပြန်မယ်အဲ့လိုဖြစ်နေကူပါလေအဲပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့အဲကျွန်တော်အမြင်ပြောပါဘောနော်ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့ကောင်းဆုံးလုပ်ပါပါဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အဆင်မပြေတော့ဘူးထင်တယ
် Okay ဒေါက်တာကျော်မင်းထွန်းတို့က fever clinic လောက်တဲ့ခါမှာလူလူကြားထဲမှာလက်တွေ့ရှိနေတယ်အဲ့တော့ community လူလူကြားထဲမှာကိုယောဂပူကဘယ်လောက်ပြတ်နေပြီလို့ယူဆပါလဲတကယ် community ကြားထဲမှာရက်ရွာကြားထဲမှာကိုဘယ်လောက်ထိယောဂပူပြတ်နေပြီလို့မြင်ပါလဲကျောင်းတိုင်းအတွက်မှာ
အဲရွှေရကြမှာတော့ဟေးပြောပါလေအနာတော့ဟာလေအခုကဒီတော်တော်များများတော့သူအခုတိတ်ဒီလက်ဒီအိတ်လာကြတဲ့ထဲကဘောနော်မနေ့ကဟိုကျွန်တော်လာကြတဲ့ထဲကပဲကျွန်တော်တီးနိုင်တာဘောနော်ဟိုရက်ကွက်အနေနဲ့ပြောမှာကျွန်တော်ရှိလာမှာကျွန်တော် data တီးရတာလေ data တီးရတော့ကျွန်တော်ရှိလာပြတဲ့ထဲကဘောနော်မနေ့ကဆိုရင်40နဲ့မနေ့ဆို sorry 51ယောက်51ယောက်မှာအနည်းပြောက်က34ယောက်5ယောက်ဝန်းကျင်ရှိရဘောနော် data ရပါဘောနော်အဲ့လိုရှိတယ်တင်းတဲ့လူကကြတော့ဖြားချင်းလူလိုဖြစ်တဲ့ကိုလက်ကြိုက်တယ်နှုံးတယ်ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုကြီးရှိတယ်ဗောနော်အဲ့လိုလူတွေကလည်းတနေ့အထဲမှာပဲထည့်ရမှာဗောနော်ဘာလို့ကိုဗစ်ကလည်းအဲ့လိုဟိုထဲမှာပါနေတော့ဗောနော်ဒါပေမဲ့အဲ့လိုထဲမှာထည့်မလို့ဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တို့တန်တရားအနေနဲ့သတ်မှတ်လိုက်35ယောက်ပဲထားပါတော့35ယောက်ဆိုတော့30လောက်ကဟိုစစ်မယ်ဆိုပေါ်လောက်တယ်ဗောနော်အဲ့လိုအနေထားမှာဆိုပြောမှဆိုရင်ငါးဘုံပေါ်ရင်၃ဘုံကတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်ကျွန်တော်ရှိလာကြတဲ့ထည့်ရနေလာကြတဲ့ထည့်ရနေအဲ့ဆိုအခုပန်းလို့ရပြီရက်ကွက်ထဲမှာဘယ်လောက် operate ဖြစ်နေပြီလဲဆိုရအတိုင်းသားပေါ့နော်သားဘုံ၃ဘုံတော့အနေထားလို့ဖြစ်နေပြီပြောလို့ဆိုတဝက်လောက်ဒီပါလောက်ဖြစ်ဒီရက်ကွက် area မှာတော့ရှိနေလောက်ပြီဟိုကျွန်တော်အမြင်ပေါ့နော
်ဒါကတော့ရန်ကုန်တိုင်းဖြားနာကူအခမဲ့စီကံကိုရဲ့တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖြားနာကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိမြန်ထားတာပါကျွန်တော်သားညွဦးပါ
စနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအခြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဒေါနထရမ့်ဟာအေမီကော်နီဘက်ရက်ကိုအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဒီနေ့မှာအစိုးတင်သွင်းလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်သတင်းမီဒီယာတွေကပြောလိုက်ပါတယ်ဒီရက်ရက်ပိုင်းကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးရူ့ဘေဒဂင်းစပတ်နေရာမှာအစားထိုးဖို့အတွက်ယူကန်တရားရုံးတရားသူကြီးဘက်ကိုအဆိုပြုဖို့ဒီနေ့ညနေ 9:00 မှာကြီးညာသွားမယ်လို့ CNN အပါအဝင်အမေရိကန်သတင်းမီဒီယာတုံမြင့်များကအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုကူးကားပြီးတော့ဖော်ပြနေကြပါတယ်။ဒါပေမဲ့တရားဝင်မကြီးညာမချင်းနောက်ဆုံးချိန်ထိသမ္မတထရမ့်အနေနဲ့ပြောင်းနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းဆိုနေပါတယ်။မြန်မာအပါအဝင်ဖွံ့ဖြိုးတဲ့နိုင်ငံတချို့ကပြည်ပနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်ဆော့ပတ်တာတွေမလုပ်ကြဖို့ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့ရှင်းချမ်းဒေသအပါအဝင်ပြည်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာတွေအခြေမြင့်မရှိဆွဆဲပြောဆိုနေတာတွေမလုပ်ကြဖို့အင်မာကမ်ဘောဒီးယား၊လာအို၊ဖင်နီဇူလာ၊မာဒဂါစကာနဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်တွေက55ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ55ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ကောင်စီအစည်းအဝေးကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာ14ရက်နေ့ကနေအောက်တိုဘာ6ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာအစွမ်းထက်တဲ့ကာကွယ်ဆေးမရခဲ့ရင်ကမ္ဘာတစ်ဝှမ်းလုံးမှာ COVID-19 ရောဂါနဲ့သေဆုံးတဲ့သူဟာနှစ်သန်းကျော်တဲ့အထိများလာနိုင်ပွဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ရိုင်ယန်ကသတိပေးလိုက်ပါတယ်။ COVID-19 ရောဂါဖြစ်စေတဲ့ Coronavirus ပြန်ပွားနေတာကိုအမြင့်ဖြတ်နိုင်တဲ့အစီအစဉ်တွေကိုတနိုင်ငံချင်းအနေနဲ့စနစ်တကျချမှတ်တာနိုင်တာဆောင်ရွက်တာတွေမရှိဘူးဆိုရင်ကူးစက်မှုအရေအတွက်တိုးလာပွဲရှိကြောင်းသူကပြောပါတယ်။ယောဘာနိုင်ငံတွေဘက်မှာကူးစက်နှုန်းအသစ်တစ်ဖန်မြင့်တက်လာနေတာကြောင့်တချို့မြို့ရွာတွေနဲ့စီးပွားရေးလုပ်ငန်းတွေမှာအတော်လာကန့်သတ်မှုတွေပြန်လုပ်နေရချိန်မှာသူကအခုလိုအရေးတကြီးသတိပေးခဲ့တာပါ။ယောဘာဘက်မှာအခုလိုကန့်သတ်ထိန်းချုပ်မှုတွေပြန်ဆနေချိန်မှာအမေရိကန်ကပြည်내တချို့မှာတော့အဆင့်သုံးကန့်သတ်ပိတ်ဆို့မှုတွေကိုပြန်ဖြေလျှော့ပေးဖို့တောက်ကြနေကကြေညာခဲ့ပါတယ်။အခုလက်ရှိဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတသန်းနဲ့ကူးစက်ခံရသူ32သန်းခွဲရှိထားပြီးဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့စီးရင်တွေကဖော်ပြနေပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူဥယျာဉ်9သန်းနဲ့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အိန္ဒိယနိုင်ငံက6သန်းနဲ့ဒုတိယဘရဇီးလ်နိုင်ငံက 4.6 သန်းနဲ့တတိယအများဆုံးနိုင်ငံဖြစ်နေပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ COVID-19 ရောဂါနောက်ထပ်ကူးစက်သူ 85,000 ကျော်ရှိတယ်လို့ကျန်းမာရေးဌာနကကြေညာတဲ့အတွက်ဒီလထဲမှာပိုးကူးစက်သူအရေအတွက်ဟာရောကျလာနေပါတယ်။စက်တင်ဘာ16ရက်နေ့ကအထူးနေ့စဉ်ကူးစက်မှုနှုန်း 9,800 ကျော်ရှိခဲ့ပေမဲ့လုံခဲ့တဲ့သတင်းပတ်မှာပိုးကူးဆက်သူအရေအတွက်ဟာ 8,000 ပတ်ဝန်းကျင်ထိညွန်နေလာနေတာပါဖိလစ်ပိုင်မှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စည်းနေအရတော့ဒီနေ့မှာရောဂါကူးဆက်ခံသူ 3,000 နီးပါးရှိခဲ့တာကြောင့်စုစုပေါင်းကူးဆက်ခံသူ 3,000 အထိမြင့်တက်သွားခဲ့ပြီးတော့ 8,000 အရှမှာအမြင့်ဆုံးကူးဆက်မှုစံချိန်တင်ခဲ့ပါတယ်ခင်ဗျာစနေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲက ကိုဗစ် -19 ရေဝအခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလက်လုံးမှာယာယီရဆိုင်ထားမှဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျော်ရအောင်နော်။
This program has come to you from the Voice of America, Washington.